Welcome to the Voice of America in Burmese.
ပြန်ရည်သွေသွေကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းပြကြပါသေးခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ18ရက်တောင်းကြနေမနေ့ကင်းအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာရုပ်တံအဖြစ်နဲ့ပါတွဲဆက်တွဲဖက်ပြီးတော့တင်ဆက်မယ်ဒီအစည်းအဝေးကိုကျွန်တော်ညွန်ဝင်းအောင်ကတောင်းဝေယူတင်ဆက်မှာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနေ့ကင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါအာဖဂန်နစ္စတန်မှာတာလီဘန်ထိန်းချုပ်ခဲ့ပြီးတဲ့နောက်ဝင်လာတဲ့အာဖဂန်3သိန်းကျော်ကိုပါကစ္စတန်ကနေရက်ကိုပြန်လွှတ်နေပါတယ်မဏိပူခွဲထွက်ရေးတိုက်ခိုက်နေတဲ့ PLA အဖွဲ့ဝင်9ဦးကိုမြန်မာအာဏာပိုင်တွေကအိန္ဒိယအစိုးရကိုလွှဲပြောင်းပေးလိုက်ပါပြီဝီဂန်မွတ်စလင်တွေပေါ်မှာလူခွင့်ချိုးဖောက်မှုနဲ့တရုတ်ကိုအမေရိကန်ကဒဏ်ခတ်အရေးယူလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်ဝင်းအောင်
โอเคပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေပြီးမှာတော့မြန်မာပြည်တွင်းစစ်တပ်ရဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနာတရားရုံးမှာရိုဟင်ဂျာအဖွဲ့တွေကဘာတွေတင်ပြခဲ့ပါသလဲ
ကျွန်တော်တို့က2019မှာပေါ့နော်စစ်တပ်ကနေပြီးတော့ရိုဟင်ဂျာတွေကိုရရဆက်ဆက်မိန်ကလေးတွေကိုမဒိန်ချင်းခဲ့တယ်ဗျာယောက်ျားလေးတွေကိုဆိုရင်လေလီပြီးတက်ဖြတ်ခဲ့တယ်ဗျာပြီးတော့ရွာပေါင်း380ကျော်ကိုသူတို့မီးရှို့ပလိုက်တယ်အဲ့ဒါတွေကိုကျွန်တော်ကတင်ပြခဲ့တယ
် UK အခြေစိုက်ရိုဟင်ဂျာအဖွဲ့ရဲ့ဥက္ကဋ္ဌဦးထွန်းကင်ပြောကြားသွားတာပါဒီအကြောင်းအပြင်စစ်ကောင်စီကအတွက်ကိုဒီရေနံကနေရတဲ့ဝင်ငွေကိုပိတ်ဆို့ဖို့တောင်းဆိုနေကြတဲ့သတင်းနဲ့၄ KG မြို့တက်မှာ KNU နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဆက်ဖြစ်နေတဲ့အကြောင်းတွေကိုကြားရပါမယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေတင်ဆက်မှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါဦးဗျာ
အာဖဂန်နစ္စတန်နိုင်ငံမှာအောက်ဂုလာရုံကတာလီဘန်တွေထိန်းချုပ်လိုက်တဲ့နောက်အိန္ဒိယပါကစ္စတန်နိုင်ငံတွေကိုထွက်ပြေးခိုလုံတဲ့အာဖဂန်နိုင်ငံသားက3သိန်းကျော်ရှိနေပြီးအခုတော့ပါကစ္စတန်အစိုးရကသူတို့ကိုနေရပ်ပြန်ခိုင်းနေပါပြီ။ပါကစ္စတန်နိုင်ငံတွေကိုတရားဝင်နိုင်ငံကူးလက်မှတ်နဲ့လာရောက်သူအာဖဂန်နိုင်ငံသား3သိန်းကျော်လောက်ရှိတယ်လို့ပါကစ္စတန်အာဏာပိုင်တွေကကြေညာရေးနေမှာပထမဆုံးထုတ်ဖော်ပြောကြားခဲ့တာဖြစ်ပြီးဒီထက်ကခီးသွားမတက်တန်းကုံဆုံးသွားသူတွေလည်းမပြောင်းမဲဆက်နေကြတယ်လို့ဆိုပါတယ်။ကျန်2သိန်းလောက်ကတော့တရားဝင်လာသူတွေဖြစ်ပြီးအခုအာဖဂန်နိုင်ငံမှာတိုက်ပွဲတွေမရှိတော့တဲ့အတွက်ရက်60တွင်ပြန်ခိုင်းထားတယ်လို့ပါကစ္စတန်ပြန်ကြားရေးဝန်ကြီးဖာဝဒ်ဟူဆိုင်က VOA ကိုပြောပါတယ်။ပါကစ္စတန်ဟာလက်ရှိမှာဒုက္ခသည်ဖြစ်တရားဝင်တက်မှတ်ခံထားရသူတွေနဲ့စီးပွားရေးကြောင့်တရားဝင်ပြောင်းရွှေ့အခြေချသူတွေအပါအဝင်အာဖဂန်နိုင်ငံသား3သန်းလောက်ကိုလက်ခံထားရတာဖြစ်ပြီးအခုနောက်ထပ်ရက်လာသူတွေကြောင့်မခိုင်မာတဲ့ပါကစ္စတန်စီးပွားရေးခံနိုင်ရရှိတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်။အာဖဂန်မှာအောက်တိုဘာ15ရက်တာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်မှာပါကစ္စတန်ကမိုင်မောင်း1600ကျော်ရှည်လာတဲ့အာဖဂန်ပါကစ္စတန်နှစ်နိုင်ငံနယ်စပ်တစ်လျှောက်ဒုက္ခသည်တွေဝန်းမလောင်လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတာလည်းဖြစ်ပါတယ
်။တရုတ်ဇီဝဗေဒနည်းပညာကုမ္ပဏီတချို့နဲ့လုံခြုံရေးအရာစောင့်ကြည့်တဲ့နည်းပညာကုမ္ပဏီတချို့အပါအဝင်တရုတ်ဆွေးရနဲ့ပတ်သက်တဲ့ကုမ္ပဏီတချို့ဟာဝီဂါမူစလင်တွေအပေါ်မှာလူခွေချူပေါမှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေနဲ့ဒီကုမ္ပဏီတွေအပေါ်အမေရိကန်အစိုးရကနောက်ထပ်ပိတ်ဆို့ရေးယူမှုတွေလှုပ်ဆောင်သွားမယ်လို့ကြာတာပတင်းလေးမှာတင်ညာပါတယ်။အသစ်ချမှတ်မဲ့ပိတ်ဆို့ရေးယူမှုမှာတရုတ်စစ်ဘက်စေသိပ်ပံတက္ကသိုလ်အပါအဝင်တရုတ်ဇီဝဗေဒနည်းပညာကုမ္ပဏီ7ခုကိုအမေရိကန်ကုမ္ပဏီတွေကထုတ်လုပ်တဲ့ကုန်ပစ္စည်းတွေမယောင်းချဖို့ပိတ်ပင်သွားမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ရဲ့အဆိုအရကကြေညာပါတယ်တရုတ်အဆိုအရဟာဇီဝနည်းပညာတွေကိုအသုံးပြုပြီးရှင်ချမ်းပြည်နယ်ကဝီဂါမွတ်စလင်တွေအပေါ်မှာဖိနှိပ်မှုတွေကျူးလွန်နေတယ်လို့အမေရိကန်အဆိုအရကဆွဆွဲပါတယ်တရုတ်အဆိုအရကတော့ဒီဆွဆွဲချက်ကိုညှင်းဆို့ထားပြီးဝီဂါတွေအပေါ်မှာချမှတ်ထားတဲ့လုံခြုံရေးဟာအကြမ်းဖက်သမားရန်ကကာကွယ်ဖို့အတွက်သာဖြစ်တယ်လို့ဆိုပါတယ်ဒီချိန်ထဲမှာပဲဝီဂါမွတ်စလင်တွေကိုချေးကျွန်တပွဲအသုံးပြုပြီးထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုအမေရိကန်ပြည်ထောင်စုအတွင်းတင်သွင်းခွင့်ပိတ်ပင်ဖို့ဥပဒေကိုပြဋ္ဌာန်းဖို့လွှတ်တော်မှာဆွေးနွေးနေခဲ့ရမှာကြာတာပတင်းတွေမှာတော့အထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးရင်ဒီဥပဒေဟာဒီဆွေးနွေးချက်ဟာဥပဒေဖြစ်လာတော့မှာဖြစ်ပါတယ
်။ဟေတီမှာအောက်တိုဘာ16ရက်နေ့ကလေးကဟေတီလူစုကိုင်းနိုင်ငံရဲ့ဖမ်းဆီးတာခံခဲ့ရတဲ့ခရီးအန်ကဲဆဲကူညီအဖွဲ့ကအဖွဲ့ဝင်12ဦးပြန်ပြီးလွတ်မြောက်လာပါပြီ။သူတို့ပြန်ပြီးလွတ်မြောက်လာကြောင်းဟေတီနိုင်ငံတော်ရဲတပ်ဖွဲ့ပြောခွင့်ရက VOA ကိုအတည်ပြုပါတယ်။ ဒါပေမဲ့ပြန်လွတ်လာတဲ့အသေးစိတ်အချက်လက်ကိုထုတ်မပြောပါဘူး။ခရီးအကူအညီပေးအဖွဲ့ဝန်ထမ်းတွေကလည်းသူတို့လွတ်မြောက်လာကြောင်းပြောပါတယ်။ကလေးငယ်တွေအပါဝင်ကနေဒါနိုင်ငံသားတူနဲ့ American 16ဦးပါဝင်တဲ့ခရီး Mission အဖွဲ့ဝင်18ဦးကို Haiti မြို့တော် Port-au-Prince မြို့ပြန်ကမိဘမဲ့ခင်ရအသွားမှာလူစုခိုင်းကပြန်ပေးဆွဲတာပါ။ပြန်ပေးငွေ American Dollar တစ်သန်းတောင်းဆိုပြီးမပေးရင်တက်ပြစ်မယ်လို့ချိန်ချောက်ပါတယ်။အခုသူတို့ပြန်လွတ်ပေးဖို့အတွက်တောင်းထားတဲ့ပြန်ပေးငွေပေးမပေးတော့မသိရသေးပါဘူး။
အကြံပေးအဖွဲ့တွေဟာပြီးခဲ့တဲ့တစ်နှစ်လုံးကမ္ဘာနေရာအနှံ့အပြားရှိနေခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ကြာသပတေးနေ့ကထုတ်ပြန်ကြမ်းပါဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့မိတ်ဖက်နိုင်ငံတွေဟာဒီအကြံပေးအဖွဲ့တွေကိုပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တယ်လို့လည်းဒေါ်နယ်ထရန့်သမ္မတသက်တမ်းနောက်ဆုံးနှစ်ဖြစ်တဲ့2020ခုနှစ်အတွင်းအနောက်နိုင်ငံများနဲ့အကြံပေးမှုတိုက်ဖြစ်ရေးဆိုင်ရာအစိုးရခံစားမှာဖော်ပြထားပါတယ်။IS အကြမ်းဖက်အဖွဲ့တွေဟာအီရတ်နဲ့ဆီးရီးယားမှာအခြေကုပ်စခန်းတွေအားလုံးဆုံးရှုံးခဲ့ရပေမဲ့သူတို့ရဲ့အစိတ်အပိုင်းတွေဟာကမ္ဘာတဝန်းဆက်လက်လှုပ်ရှားနေပြီးအကြမ်းဖက်တပ်ဖြတ်တိုက်ခိုက်မှုတွေလုပ်နေခဲ့တဲ့အတွက်2020ပြည့်အတွင်းသေဆုံးသူအရေအတွက်ဟာအရင်နှစ်တွေကတည်းပိုများခဲ့တယ်လို့ဆိုပါတယ်။အခါရီဒါချိတ်ဆက်အဖွဲ့တွေဟာအဓိကခေါင်းဆောင်နှစ်ဦးဆုံးရှုံးခဲ့ရပေမဲ့အုပ်ချုပ်မှုပြည့်ရွံ့တဲ့နေရာတွေပဋိပက္ခရှိတဲ့အရှိလက်ပိုင်းဒေသတွေကလုံခြုံမှုလျော့တဲ့နေရာတွေမှာအကြမ်းဖက်မှုတွေအတွက်လိုအပ်တဲ့အရင်အမြစ်တွေစုဆောင်ပြီးတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ရေးသားဖော်ပြထားပါတယ
်။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယအရှိမြောက်ပိုင်းမြန်မာနယ်နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသမှာလှုပ်ရှားနေတဲ့အိန္ဒိယသဘုံအဖွဲ့ကအဖွဲ့ဝင်9ဦးကိုမြန်မာအာဏာပိုင်တွေကအိန္ဒိယအစိုးရကိုလွှဲပြောင်းပြစ်ခဲ့တယ်လို့အိန္ဒိယရဲတပ်ဖွဲ့ကခြေတပင်းနေမှာပြောပါတယ်။မဏီပူဒေသကိုအိန္ဒိယကခွဲထွက်ဖို့အတွက်1988ခုနှစ်ကစပြီးအိန္ဒိယအစိုးရနဲ့တိုက်ခိုက်နေတဲ့ PLA ပြည်သူ့လွတ်မြောက်ရေးတပ်ဖွဲ့ကအဖွဲ့ဝင်9ဦးကိုအိန္ဒိယလေတပ်ကလေယာဉ်နဲ့ဗုဒ္ဓဘူးနယ်မှာမြန်မာနိုင်ငံကနေမဏိပူပြည်နယ်ထဲကိုခေါ်ဆောင်ခဲ့တယ်လို့အမည်မဖော်လို့တဲ့ရဲအယားရှိကပြောပါတယ်။အခုလိုလှုပ်ဆောင်တာနဲ့ပတ်သက်ပြီးအိန္ဒိယစစ်တပ်အာဏာပိုင်တွေကတော့မှတ်ချက်တစုံတရာမပေးပါဘူး။ PLA အဖွဲ့ကပြီးခဲ့တဲ့လတုန်းကအိန္ဒိယဗိုလ်မှူးကြီးနဲ့သူ့ရဲ့ဇနီးနဲ့သားတို့အပြင်စစ်သည်4ဦးပါတေဆုံးခဲ့ရတဲ့ခြုံခုံတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့တယ်လို့ကြေညာခဲ့တာပါ။အမည်မဖော်လို့တဲ့ရဲရဲရှိကတော့အခုပြန်ပို့ခံရသူ9ဦးကမနစ်ကဩဂုတ်လထဲမြန်မာအာဏာပိုင်ကဖမ်းဆီးပြီးစကိုင်းဘက်ကအကျဉ်းထောင်မှာချထားသူတွေလို့ပြောပါတယ်။ဒါဟာအိန္ဒိယသဘုံတွေကိုမြန်မာအာဏာပိုင်ပြန်ပြီးလွှဲပြောင်းပေးတာနှစ်နှစ်အတွင်းမှာဒုတိယအကြိမ်ဖြစ်ပါတယ်။2020တုန်းကလည်းအိန္ဒိယအရှေ့မြောက်ပိုင်းအာသန်နဲ့မဏိပူပြည်နယ်တွေမှာအိန္ဒိယအစိုးရကိုတော်လှန်နေတဲ့သဘုံအဖွဲ့6ဖွဲ့ကအဖွဲ့ဝင်22ဦးကိုမြန်မာဘက်ကပြန်ပြီးလွှဲပြောင်းပေးခဲ့တယ်လို့လည်းရဲကပြောပါတယ်။အိန္ဒိယမြန်မာနိုင်ငံခြားမကြခင်နှစ်တွေအတွင်းနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်နိုင်ငံခြားကာကွယ်ဆိုင်ပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ
်။မြန်မာနိုင်ငံမှာပြင်းထန်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုမြန်မာစစ်တပ်ကအရှိန်မြင့်လှုပ်ဆောင်လာနေတဲ့အတွက်အရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေကိုလှုပ်ဆောင်ဖို့ကုလသမဂ္ဂအထွေထွေမှုချုပ်ထံကိုနိုင်ငံတကာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် ITUC ကစာရေးသားတောင်းဆိုလိုက်ကြောင်းဒီဇင်ဘာလ18ရက်နေ့နေဆွဲနဲ့ထုတ်ပြန်ထားပါတယ်။မြန်မာစစ်တပ်အာဏာပိုင်တွေဟာမြို့နယ်ကျေးရွာအနှံ့သူတို့ကိုစန့်ကျင်တယ်လို့တန်တရားရှိသူတွေကိုစနစ်တကျမူဝါဒချမှတ်ပြီးတပ်ဖြတ်မှုအကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်နေတယ်လို့ ITUC အလုပ်သမားအဖွဲ့ချုပ်ကြီးကဖော်ပြထားပါတယ်။ဒီလှုပ်ရတဲ့ဟာအလွန်ဆိုးဝါးတဲ့လှုပ်ရဖြစ်ပြီးကုလသမဂ္ဂအနေနဲ့တန်းနိုင်သမျှအစွမ်းကုန်လှုပ်ဆောင်ဖို့နဲ့ကုလသမဂ္ဂကချက်ချင်းဝင်ရောက်ပြီးဒီဆိုးဝါးလာတဲ့အကြမ်းဖက်မှုတွေရပ်တန့်အောင်လှုပ်ဆောင်အောင်မှာဖြစ်တယ်လို့ ITUC အဖွဲ့ရဲ့အတွင်းရေးမှူးဖြစ်တဲ့ Sharon Baron ကပြောဆိုထားပါတယ်။အစိုးရအဖွဲ့အစည်းတွေကဘယ်လိုလှုပ်ဆောင်မယ်ဆိုတာတွေကိုပြောဆိုနေပေမဲ့ဒါတွေဟာအလုံးမဖြစ်ပါဘူး။ဒါကြောင့်ဒီထက်ပိုပြီးထိရောက်အောင်လှုပ်ဆောင်ရမယ်လို့လည်းသူကပြောဆိုခဲ့ပါတယ်ခင်ဗျာ။
ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ Omicron ဟာအသက်ရှူလမ်းကြောင်းထဲမှာပိုပြီးလှင်းလင်းမြန်းမြန်းဆပွားနိုင်စွမ်းရှိတယ်လို့ဟောင်ကောင်ကသိပ္ပံပညာရှင်တွေတွေ့ခဲ့တဲ့အတွက်ဒါဟာကမ္ဘာတစ်လုံးဒီပိုးတဲ့ကူးစက်မှုဘာကြောင့်သိပ်မြန်းဆန်နေဆိုတာကိုရှင်းပြနိုင်ပါပြီ။ Omicron ပိုးဟာအဆုတ်ထဲကိုသွားတဲ့ပင်မလေးပြွန်ထဲမှာဆိုရင် Delta ပိုးထက်အဆ80ပိုးပြီးမြန်းမြန်းကြီးထွားနိုင်တယ်လို့ဓာတ်ခွဲနမူနာတစ်ရှုတွေမှာစမ်းသပ်တွေ့ရကြောင်းဟောင်ကောင်တက္ကသိုလ်သုတေသနအဖွဲ့ကနဦးအစဉ်ခန်းစာမှာဖော်ပြပါဗျာ။ဒါအပြင်ဒ ဒီဗီဇာပြောင်း Omicron ပိုးဟာမပြောင်းခင်ကပိုးတဲ့အဆုတ်တ िश ူးတွေလှုပ်ရှားမှုကိုဆဲစားပိုးနှေးစေတယ်လို့တွေ့ပါတယ်။ဒါကြောင့်လူနာမှာအပြင်းထန်ဖျားနာတာမျိုးတိတ်မဖြစ်တော့တာပါ။ဒါပေမဲ့လူနာရဲ့ရောဂါပြင်းထန်မှုအခြေအနေအရအခုလို virus ပြန့်ပွားနှုံသိမ့်များတာတစ်ခုတည်းနဲ့ပြောလို့မရဘဲတယောက်ချင်းစီရဲ့ကိုယ်ခန္ဓာပေါ်ကရောဂါပိုးပေါ်မှာတုံ့ပြန်မှုပေါ်မူတည်နေတယ်လို့သုတေသနအဖွဲ့ခေါင်းဆောင် Michael Chanchiwe ကပြောပါတယ်။ virus ကိုယ်တိုင်ကကူးစက်မှုနည်းနေတဲ့အတိုင်းအခုဆက်ခံရသူများလာမယ်ဆိုရင်ယောဂါပိုးဖြစ်လာတာတည်ဆုံးတာတွေဖြစ်လာနိုင်တဲ့အပြင် Omicron ပိုးဟာကာဝယ်ဆေးဒဏ်ခံနိုင်တဲ့စိတ်တမန်းရှိနေတာကိုစမ်းသပ်တွေ့ရတဲ့အတွက်သူဟာချိန်ချမှုတိတ်ကြီးမလာနိုင်တယ်လို့ပြောပါတယ်။တောင်အဖရိကမှာ November စတွေ့ခဲ့တဲ့ Omicron ပိုးကအခုကမ္ဘာတလွားနိုင်ငံပေါင်း80ကျော်မှာပြန့်နှံ့နေပါပြီ
။ Omicron COVID ပိုးဆက်လက်ပြန့်လန့်လာတဲ့အကြောင်းတိုင်းပြည်တွေမှာဝင်ထွက်သွားလာမှုတွေပိတ်ပင်ရတာခီးသွားလာမှုကသက်ထိချုံရတာတွေကိုကြက်ကြက်ပြန့်ပြန့်ပြန်လည်လှုပ်ဆောင်တာမျိုးတွေမလုပ်ရဖို့ဥရောပနိုင်ငံတွေအနေနဲ့တစုတစည်းတဲ့တုံ့ပြန်ဆောင်ရွက်ဖို့ EU အဖွဲ့ဝင်ခေါင်းဆောင်တွေက Brussels မြို့တော်မှာကြာသပတေးနေ့ကဆွေးနွေးခဲ့ကြပါတယ်။ကူးစက်များ Omicron မျိုးကွဲသစ်ဟာနောက်လာမယ့်လအတွင်းဥရောပတခွင်အဓိကပြန့်နှံ့လာမယ့်မျိုးကွဲသစ်ဖြစ်လာလိမ့်မယ်လို့ဥရောပသမ္မတယောဂပိုထိချုံကာကွယ်ရေးဌာနကဗုဒ္ဓနေ့ကပြောဆိုထားပါတယ်။ခီးသွားလုပ်ငန်းတွေအထူးအားထားရတဲ့တိုင်းပြည်တွေကခေါင်းဆောင်တွေဟာအခုလိုအားလိုက်ရဲ့ရာသီမှာနေဆက်တွေကိုပိတ်ထားရတာမဖြစ်မနေဆစ်ဆစ်ရတာမျိုးတွေအပါအဝင်ခီးသွွာလာမှုပေါ်တင်းကျပ်မှုတွေပြုလုပ်ရမှာကိုခေါင်းဆောင်တွေကတုံ့ဆိုင်နေကြပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့တင်ပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုစက်တိုက်နားဆင်ရမှာဖြစ်ပါတယ်။ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဆွဆွဲချက်နဲ့မြန်မာစစ်ကောင်းဆောင်တွေအပေါ်ဆွဲဆိုထားတဲ့အမှုကိုအာဂျင်တီးနားတရားရုံးမှာကြားနာစစ်ဆင်နေပါတယ်။မြန်မာစစ်ကောင်းဆောင်တွေကိုတရားဆွဲဆိုထားတဲ့ဗီတိန်ဂျေဆိုင်မြန်မာရိုဟင်ဂျာအဖွဲ့ BROUK ဥက္ကဋ္ဌဦးထွန်းခင်ကိုယ်တိုင်ကြားသာပရင်းနေတရားရုံးမှာထွက်ဆိုခဲ့တာပါ။တရားရုံးအခြေအနေနဲ့အမှုသွားအမှုလာအခြေအနေတွေကိုသိနိုင်ဖို့ဦးထွန်းခင်နဲ့လူအခွင့်ရေးရှင်တွေဦးမင်းလွင်ဦးတို့ကိုဆက်သွယ်မေးမြန်းပြီးတော့ကိုဇော်မိုးကျော်ကတင်ပြထားပါလေဗျာ
။ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့မြန်မာနိုင်ငံကလူအခွင့်ချိုးဖောက်မှုတွေကို Universal Jurisdiction နိုင်ငံတကာတရားစီရင်ရေးဆိုတဲ့နိုင်ငံတကာဥပဒေရဲ့ခွင့်ပြုချက်နဲ့အာဂျင်တီးနားနိုင်ငံကတရားရုံးမှာတရားစွဲဆိုတာဖြစ်ပါတယ်။ဒီနိုင်ငံတကာဥပဒေအရကဘာပေါ်ကဘယ်ရာဇဝတ်မှုကိုမဆိုလက်ခံကြားနာစစ်ဆင်နိုင်ပါတယ်ဒီတရားရုံးမှာတရားဆွဲဆိုခဲ့တဲ့မြန်မာရိုဟင်ဂျာအဖွဲ့ BROUK ရဲ့ဥက္ကဋ္ဌဦးထွန်းခင်ကဒီဇင်ဘာလ16ရက်နေ့ကသူကိုယ်တိုင်သွားရောက်ထွက်ဆိုခဲ့တာကိုအခုလိုပြောပြပါတယ
်ဒီကတော့ကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကိုနစ်နဲရှိပြီးပေါ့နော်စနစ်တကျစီမံကိန်းချထားပြီးတော့ကြောင်တက်ခွင့်ပိတ်ပင်တာတို့အသွာလာခွင့်ပိတ်ပင်ခဲ့တာတို့လက်ထက်ခွင့်ပိတ်ပင်ခဲ့တာကျွန်တော်တို့လေယာဉ်သိမ်းခဲ့တာတို့နိုင်ငံသားအဖြစ်ကနေကျွန်တော်တို့နိုင်ငံသား citizenship ကိုကျွန်တော်တို့သိမ်းခဲ့တာတို့ပြီးတော့အထူးသဖြင့်ဒီနေရာမှာကျွန်တော်တို့က2019မှာပေါ့နော်စစ်တပ်ကနေပြီးတော့ UR တွေမှာရိုဟင်ဂျာတွေကိုရရဆက်ဆက်မိန်းကလေးတွေကိုမဒိန်းချင်းခဲ့တယ်ဗျာယောက်ျားလေးတွေကိုဆိုရင်လေလိပြီးတက်ဖြတ်ခဲ့တယ်ဗျာပြီးတော့ UR ပေါင်း380ကျော်ကိုသူတို့မီးရှို့ပလိုက်တယ်တန်းတဲ့ရှိတဲ့ရိုဟင်ဂျာတွေမြန်မာပြည်ကနေသူတို့ထွက်ပြေးလိုက်ရတယ်အဲ့ဒါတွေကိုကျွန်တော်ကတင်ပြခဲ့တယ် WIMM နဲ့ဆက်သွေပြီးတော့သူတို့မှအထောက်ထားတဲ့အများကြီးရှိတယ်အဲ့ဒါတွေယူနိုင်တဲ့ကိစ္စတွေ Facebook မှာလည်းအများကြီးအမုန်းတရားပြန့်ပွားအောင်လုပ်ခဲ့တာတွေ Facebook ကနေလည်းအများကြီးအဲတက်တေတွေရနိုင်တယ်ဆိုတဲ့ဟာတွေကိုကျွန်တော်ကဒီမှာတွေ့ဆိုရမှာပြောထားပါတယ်
အခုအာဂျင်တီးနားမှာလုပ်နေတဲ့တရားရုံးဟာဘယ်လောက်အထိထိရောက်မှုရှိနိုင်ပါသလဲ။တပ်တွေထွက်ဆိုချက်တွေခိုင်မာမှုရှိပါသလား။လူအခွင့်အရေးရှိနေဦးမင်းလွင်ဦးကအခုလိုမြင်ပါတယ်
။တပ်တွေထွက်ဆိုချက်တွေပေါ်မှာအများကြီးမှုတည်တာပေါ့နော်။အရင်တုန်းကတော့ဒီလုံမှုကင်းနေပြီဆိုရင်ကိုယ်တိုင်မြင်ကိုယ်တိုင်တွေ့ကိုယ်တိုင်ကြားစားတဲ့တရားရိုက်တပ်တွေကံချက်တွေကိုပဲတရားရုံးကတပ်တွေကံအဖြစ်လက်ခံခဲ့ပြီမယ်။နောက်ပိုင်းနေမှာဒီလိုတပ်တွေအထောက်အထားတွေကိုတပ်ပုံဗီဒီယိုစသဖြင့်ပေါ့နော်ဤပညာတွေတိုးတက်လာတဲ့အခါမှာတည်သွင်းလာတဲ့ကိစ္စအဒီနဲ့ပတ်သက်လို့လေတရားရုံးတွေကလက်ခံဆောင်ရွက်တယ်ဆိုတာလေးကိုကျွန်တော်သိရပါတယ
်ဒီတရားစွဲဆိုမှုမှာရိုဟင်ဂျာတွေဘက်ကပါဝင်ကူညီပေးနေတဲ့သူဟာမြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးတွေကိုနှစ်ပေါင်းများစွာလုပ်ခဲ့တဲ့သောမတ်ကန်ဒါနာပါဝင်ကူညီပေးနေပြီးတော့သူ့မှာခိုင်လုံတဲ့အထောက်အထားများစွာရှိကြောင်းနဲ့ ကုလသမဂ္ဂရဲ့ IIMM လို့အဖွဲ့အစည်းတွေလည်းပါဝင်နေတာဖြစ်တဲ့အတွက်အထောက်အထားတွေခိုင်လုံမှုရှိနိုင်တယ်လို့ဦးမင်းလွင်ကသုံးသပ်ပါတယ်။အခုတရားရုံးမှာပြစ်မှုကျူးလွန်တယ်လို့စွပ်စွဲခံထားရတဲ့ဒီအထူးသဖြင့်တော့မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကတရားရုံးလာမတက်ဘူးဆိုတော့ဘယ်လိုဖြစ်နိုင်ပါသလဲခင်ဗျ။
အဲတရားရုံးမှာလာပြီးတော့မထွက်ဆိုဘူးဆိုလို့ရှိရင်တော့တစ်ဖက်သက်စစ်ဆေးချနာတဲ့အဆင့်ကိုရောက်တော့မှာပေါ့နော်အဲတော့တရားလူဘက်ကနေပြီးတော့တင်သွင်းတဲ့အထောက်အထားနောက်တရားလူပြတဲ့တေတွေကနေတင်သွင်းတဲ့တက်တေခံချက်တွေစသည်အခြေလက်တွေပေါ်မှာမူတည်ပြီးတော့မှဆွဲချက်တင်သွင်းမတင်သွင်းဆိုတဲ့အမိန်မျိုးချမှတ်သွားမဲ့အခြေအနေမျိုးဖြစ်နိုင်တယ်လို့ကျွန်တော်တို့ကမြင်ပါတယ်ဗျာ
တကယ်လို့ပေါ့လေဒီတရားရုံးကနေပြစ်မှုထင်ရှားတယ်ဆိုပြီးတော့ဆုံးဖြတ်ခဲ့မယ်ဆိုလို့ရှိရင်အပြစ်ကျူးလွန်သူတွေကိုဘလို့အရေးယူနိုင်ပါသလဲဖမ်းဆီးတာမျိုးတွေလုပ်နိုင်ပါသလားခင်ဗျဘသူတွေကလုပ်နိုင်ပါသလဲ
အဲအဲ့ဒီလိုမျိုးကတော့ကျွန်တော်တို့အင်တာပိုပေါ့ဗျာနိုင်ငံတကာရာဇဝတ်မှုတပ်ဖြည့်ရေးရဲတပ်ဖွဲ့ပေါ့နော်အဲ့ဒီရဲတပ်ဖွဲ့ကနေပြီးတော့ပဲဖမ်းနိုင်မယ်အလားအလာရှိပါတယ်အင်တာပိုကိုကျွန်တော်တို့ဖမ်းဝရမ်းထုတ်ဖို့အတွက်စဉ်ဆိုနိုင်တဲ့အခြေအနေမျိုးရှိတယ်လို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့နိုင်ငံကခေါင်းဆောင်တွေကဒီRome statue ကိုလက်မှတ်ထိုးထားတဲ့နိုင်ငံတွေတော့နောက်ပြီးတော့ဒီက common law ကိုလက်မှတ်ထိုးထားတဲ့နိုင်ငံတွေအဲ့ဒီနိုင်ငံတွေကိုတော့ပဲဆိုလို့ရှိရင်တော့အချိန်မီပဲနေရာမှာဖမ်းကန်နိုင်ရတဲ့နေမျိုးရင်ဆိုင်ကြုံတွေ့ရမယ်လို့ကျွန်တော်တို့ကြံရင်းတည်တာပါတယ
်အခုလို universal jurisdiction နိုင်ငံတကာဥပဒေအရနိုင်ငံတကာတရားရုံးတစ်ခုမှာတရားစွဲဆိုပြီးရင်ဒီတရားရုံးမှာတင်သွင်းတဲ့သက်သေအထောက်အထားတွေနဲ့တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုအခြေခံပြီးတော့နိုင်ငံတကာရာဇဝတ်မှုခုံရုံး ICC လိုတရားရုံးမှာဆက်လက်တရားစွဲဆိုတာမျိုးတွေလှုပ်လာနိုင်တယ်လို့ဦးမင်းလွင်ဦးကသုံးသပ်ပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုဇော်မိုးကျော်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့ထိုင်းမြန်မာနယ်စပ်ကအခြေအနေကိုလည်းပြောပြလိုပါတယ်မြဝတီခရိုင်တဲက KNU တပ်မဟာ6ထိန်းချုပ်ရာလေးကော်ကိုမြို့သစ်တဲကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးအေယာဝတီတိုင်းကလွှတ်တော်အမတ်2ဦးအပါအဝင်တက်ကြွလှုပ်ရှားသူလူငယ်တွေကိုဖမ်းဆီးခဲ့ပြီးတဲ့နောက် KNU တပ်တွေနဲ့မြန်မာစစ်တပ်ကြားဒီကနေ့ထိတိုက်ပွဲဖြစ်ပွားနေပါတယ်ဒီတိုက်ပွဲကြောင့်ရွာသား800ကျော်ထိုင်းဘက်ကိုခိုးလုံလာကြပါတယ် VOA သတင်းတော့မရေးမာကသတင်းပေးပို့ပါတယ်ဗျာ
ကရင်ပြည်နယ်မြဝတီခရိုင်နယ်က KNU တပ်မ6ထိန်းချုပ်ရာ၄ကီကော်မြို့တက်ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးမြောင်းမြလွတ်တော်အမတ်ဒေါက်တာဝေလင်းအောင်နဲ့အိမ်မဲလွတ်တော်အမတ်တို့အပါအဝင်တက်ချွတ်လှုပ်ရှားသူတွေကိုဖမ်းဆီးသွားခဲ့ပြီးတဲ့နောက်ဒီဇင်ဘာလ15ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီကနေ့လည်းတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်800ထက်မနည်းထိုင်းနိုင်ငံဘက်ချမ်းကမဲခိုကင်းကြီးရွာကိုခိုးလုံလာတယ်ဆိုပြီးအဲ့ဒီနေရာမှာရှိနေတဲ့ကရင်မျိုးသားမီဒီယာကမန်းမျိုးမြင့်ကအခုလိုပြောပြပါတယ်။
တိုက်ပွဲဖြစ်တော့အခုကတိုက်ပွဲကမနေ့ကဖြစ်တယ်ဒီနေ့ဆိုလို့ရှိရင်ဒီမနေ့ပိုင်း9နဲ့ကျွန်တော်စပြီးတော့ဒီလက်နဲ့လက်နဲ့ကြီးပါနဲ့ဖြစ်တော့ဒီကစားနေရတော့အဲ့ဒီမှာလေးကီကောလေးကီကောမြို့တဲ့ပတ်ဝင်ပေါ့နော်အဲ့ဒီမှာရှိတဲ့ဒီမဲ့ဝါကီပါညာအဲ့မှာရှိတဲ့အဲ့ဒီအနီးနားကျော်တွေအကုန်လုံးကလူတွေကရှောင်ရတယ်လေတိန်းဆောင်တဲ့လူတွေအ낵ကလူကအခုဆိုရင်အခုနောက်ဆုံးရစင်ရဆိုရှိရကျော်သွားပြီခိုင်းမဲ့ချမ်းကိုကူးတာပေါ့နေကြာပေါင်ကြီးမျိုးထိုင်းမဲချမ်းနဲ့ကြားပေါင်ရင်းမျိုးဖြတ်ကျော်ဖြတ်ပြီးတော့ထိုင်းမဲချမ်းမက်ကိုကင်းမက်ကိုကင်းရွာတွေကိုသွားပြီးတော့မက်ကိုကင်းရွာရဲ့နေသမကခုလုံတာပေါ့သူတို့ခုလုံတဲ့နေရာကတော့မက်ကိုကင်းရွာရဲ့နေကြားပေါင်ရင်းကန်နပူးမှာရှိတဲ့အရင်တော့စိုက်ပြီးမွေးမြူရေးလုပ်တဲ့ဂိုဒေါင်တွေမှာပေါ့ဖခင်အခုကစိုက်ပြီးမွေးမြူရန်ပြန်လာတာတော့အဲ့ဒီဂိုဒေါင်အလွတ်တွေရှိတာပေါ့
လေးကီကော်မြို့တက်ထဲကိုရောက်လာတဲ့စစ်ကောင်စီတပ်တွေနဲ့ KNU တပ်တွေတိုက်ပွဲဖြစ်ပြီးစစ်ကောင်စီဘက်ကအရာရှိတွေအပါအဝင်ထိခိုက်ဒေဆုံးမှုတွေရှိနေကြောင်း KNU နဲ့အတူတိုက်နေတဲ့ပြည်သူ့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်လက်နက်ကြီးလက်နက်ငယ်နဲ့စနိုက်ပါတွေပါသုံးပြီးပစ်ခတ်တာကြောင့်စစ်ကောင်စီဘက်က10ခန်းလောက်ဒေဆုံးဒဏ်ရာရရှိတာရှိတယ်လို့ပြည်သူ့ကာကွယ်တပ်ဖက်ကသောဦးထိခိုက်ဒဏ်ရာရတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကဆိုပါတယ်နှစ်ဖက်သေဆုံးဒဏ်ရာရတဲ့စီးရင်ကိုတော့တီးခြားအတည်ပြုလို့မရသေးပါဘူးလေးကေကော်တဲကနေထွက်ခွာခွင့်တောင်းနေတဲ့စစ်ကောင်စီတပ်တွေကိုဒီကနေ့မနေ့အစောပိုင်းမှာတော့ KNU တပ်တွေကလေးကေကော်ကနေထွက်ခွာခွင့်ပြလိုက်တယ်လို့လည်းလေးကေကော်မှာရှိနေတဲ့ကိုစောမွန်ကပြောပါတယ်
အဲသူကတော့ဒီဟိုမနေ့စောကြီး၄နာရီထွက်သွားတယ်မက်ဆိုဇလီဘက်ကိုမက်ဆိုဇလီဘက်အဝင်ပြတယ်အဲ့ဒါထွက်လာတယ်အဲ့တော့သူတို့လည်းပြီးထွက်လိုက်တယ်ဒီဘက်မှာနောက်ပြီးတော့ကိုယ်ယူလာကြည့်မယ်ကြောက်လို့လေအဲ့ဒါနဲ့ပြီးထွက်လာတယ်သူတို့ကဟိုလီလီဘော်တဲမှာတော့မရှိဘူး သူတို့ဖလူဘက်ကိုတော့တပွဲပိတ်ထားတယ်။နက်ဆိုတလေးကိုပိတ်ထားတယ်။နက်ဆိုလေးပိတ်တဲ့ဘက်ကနက်ဆိုအိတ်တဲ့ဟိုထိကျမှုဖြစ်တယ်လေ
။လေးကကောမှာသူတို့တပ်ဖွဲ့ဝင်တွေမရှိတော့ဘူးဆိုတာကိုစစ်ကောင်စီတရင်ပြန်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းကလည်း VOA ကိုအခုလိုအတည်ပြုပြောဆိုပါတယ်
။လေးကကောဘက်မှာတော့မရှိတော့ဘူး။ကျွန်တော်တို့ကတော့လုံလုံရေးရစစ်ဆေးမှုတော့ဆက်လက်ဆောင်နေအဲဒီလေးကောကရမြောက်ဖက်မှာ၃ပိုင်းလောက်မှရှိတဲ့မဲထော်ပလေးမှရှိတဲ့လုံလုံရေးဒီရတဲ့ပေါ်ဒီညနေပိုင်းကဝင်ရောက်ပြစ်ခတ်တာတော့ရှိတယ်။အဲကျွန်တော်စီကတော့ဒီအခွဲတွေနဲ့တော့အဆက်တော်ရပြီ။တချို့အဖွဲ့ဝင်တွေပေါ့နော်။လုံလုံကြီးဖွဲ့ဝင်တချို့တော့ဒါအဆက်တဲ့အများတွေတောက်တုံးနေရပဲရှိသေးတယ်။အားနဲ့ပတ်သက်လို့ကျွန်တော်တို့လုံလုံကြီးရအောင်ရမှုကဆက်လက်လုပ်ဆောင်ရရှိပါတယ
်။လေးကေကောမြို့တက်ကနေစစ်ကောင်စီတပ်တွေထွက်သွားပြီမဲ့လေးကေကောအနီးမှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီဇင်ဘာလ16ရက်နေ့နေ့လယ်ပိုင်းအထိလက်နက်ကြီးတန်တွေကြားနေရတယ်လို့လည်းဒေသခံတွေကဆိုပါတယ်။အခုချိန်ထိတော့ AR တိုင်းတွင်းကလွှတ်တော်မှန်နှုတ်ကိုစစ်ကောင်စီကဖမ်းဆီးထားတယ်ဆိုပြီးဗိုလ်ချုပ်ဇော်မင်းထွန်းကဆက်ပြောပါတယ်
။အိမ်ထဲကလွှတ်တော်ကိုယ်စားလှယ်ဟောင်းတခုရဲ့မြောင်းများလွှတ်တော်ကိုယ်စားလှယ်ဟောင်းတခုရဲ့အဲသူတို့ကပဲအဓိကပါသူတို့ဟိုသူတို့ဟုတ်ကောင်းကြီးရမြရှိတယ်။အဲကျန်တဲ့ဒီကတော့သူတို့ပါပါပဲဒီမီဒီယာတွေမှာပြောနေလို့ဒီ60လောက်ခါနေတယ်ဒီ30လောက်ခါနေတယ်ဟိုမဟုတ်ပါဘူး။အဲသူကတော့သူဒီ NDDC ရပိစ်ရဲ့အာဆက်သွယ်ဆက်ဆံရတယ်ဒီ EF နဲ့ဆက်သွယ်တာဒါတော့သူတို့ဥပဒေတိုင်းမှာကျွန်တော်ဆက်လက်ဆောင်ရပါလိမ့်မယ
်။မဲတော်တလေးရွာဘက်မှာတော့စစ်ကောင်စီတပ်တွေကလူလူတွေကိုဖြတ်တန်းသွားလာခွင့်မပြုဘဲစစ်ရင်နန်းတွေပဲဖြတ်တန်းသွားလာနေတယ်လို့ဒေသခံတွေကဆိုပါတယ်။မဲထော်တလေးရွာဟာမြဝတီဝလီကားလမ်းမပေါ်မှာရှိပါတယ်။စစ်ကောင်စီတပ်တွေကအဲ့ဒီနေရာတွေမှာနေရာယူတက်ဆွဲလာတဲ့အတွက်မဲထော်တလေးအပါဝင်ဖလူကြီးဖလူလေးပဟိကလောမင်းလက်ပံ၄ကေကောရတိကူစားတဲ့ပြစ်ခတ်မှုတွေကြမလွတ်နိုင်တဲ့ကျေးရွာတွေကလူလူတွေဟာတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကိုထွက်ပြေးလာနေကြပါတယ်ရှင်။
မေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာဗီဇာပြောင်းဒီကိုဗစ်ပိုးနဲ့ပတ်သက်တဲ့အကြောင်းတွေကိုလည်းအသိပေးချင်ပါတယ
်ဗီဇာပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူပိုးခန္ဓာရဲ့ကလပ်စီးကိုလာတွယ်ကတ်တာကနေစပါတယ်ပရိုတင်းလက်တံလေးတွေကကလပ်စီးမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်အံဝင်ခွင့်ကြတော့မဖြစ်ပါဘူးဒါပေမဲ့ classic ကပိုးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်။ဒီမှာပိုးကပွားများအောင်ဆောက်လုပ်ပါတယ်။အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံမှန်မထွက်ခင်နဲ့နည်းနည်းလွဲသွားတာဗီဇပြောင်းသွားတာဖြစ်ပါတယ်။တချို့မာရီမှုက protein လက်တံတွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါတယ်။တချို့ကြပိုးပြောအဝင်ခွင့်ချဖြစ်စေပါတယ်။ဒီတော့ပိုးကူးဆက်မှုပုံမြန်စေတာပါ။ဒါကြောင့် Britain, South Africa နဲ့ Brazil တို့မှာဗီဇပြောင်းပိုးကကလပ်စီးတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးဆက်မှုပုံမြန်စေပါတယ်။ Virus ပိုးတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတင်းလက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကအစိုးရင်ရတာပါ။ပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးထဲမဝင်အောင်တားတဲ့ပရိပစ္စည်းကိုခိုခံစွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါ။တကယ်လို့ protein လက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါပေမဲ့ကိုခန့်ဆွမ်းအားစနစ်က protein လက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါ။ဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ
်။မြန်မာပြည်သူပြည်သားတွေကိုဗစ်ဘေးကနေကင်းဝေးကြပါစေခင်ဗျာ။ VOA ရဲ့တောင်ကြနေမနေ့ကင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုတော့ဒီနိုင်ငံတကာနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းပြောပြချင်ပါသေးတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာရဲ့နိုင်ငံပိုင်ရင်းနှီးတဲ့သဘာဝဓာတ်ငွေလုပ်ငန်းကရတဲ့ငွေတွေကိုစစ်ကောင်စီလက်ထဲကိုမပေးဘဲပိတ်ဆို့တန်ခတ်ထားဖို့မြန်မာနိုင်ငံတဝန်းလူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါသေးတယ်။ဒါပေမဲ့ American Chevron နဲ့ပြင်သစ် Total ရင်းနှီးကုမ္ပဏီတွေကိုပိတ်ဆို့ထားတာမျိုး American နဲ့ပြင်သစ်အစိုးရတွေကလုံဆောင်လာတာမျိုးမရှိသေးပါဘူး AP သတင်းတပုတ်ပေါ်အခြေခံပြီးကိုငင်းညန်းကပြောပြထားပါတယ်ဗျာ
မြန်မာနိုင်ငံအတွင်းစစ်ကောင်စီရဲ့ဖိနှိပ်မှုတွေကိုရပ်တန့်စေဖို့တိုင်းပြည်အတွက်ဝင်ငွေအများဆုံးရနေတဲ့တခုတည်းသောနိုင်ငံသားဝင်ငွေလမ်းကြောင်းဖြစ်တဲ့ရ နယ်နဲ့တဘာဝဓာတ်ငွေ့ဝင်ငွေ့အပေါ်ပြင်မှတ်ထားဒဏ်ခတ်အရေးယူဖို့မြန်မာနိုင်ငံတော်ဆန္ဒပြသူတွေကတောင်းဆိုထားပါတယ်။ဒါပေမဲ့လည်း American Chevron နဲ့ပြင်သစ်ဒေါ်တာရေနံကုမ္ပဏီတို့လိုရေနံကုမ္ပဏီတာဝန်ရှိသူတွေနဲ့မြန်မာဓာတ်ငွေ့အပေါ်မှီခိုနေရတဲ့ထိုင်းနိုင်ငံလိုနိုင်ငံတွေကစန့်ကျင်တင်းခံထားတာကြောင့် American နဲ့ပြင်သစ်အစိုးရကအရေးယူပိတ်ဆို့တာမရှိသေးပါဘူး။ဒီကုမ္ပဏီတွေအနေနဲ့တလဒေါ်လာတန်းတရာလောက်စစ်ကောင်စီကိုပေးနေတယ်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရပြောခွင့်ရဒေါက်တာဆာဆာကဆွဆွဲပြောဆိုထားပါတယ်ဒေါက်တာဆာဆာက
So if you talk about 12 months then they are giving directly some 1 billion
တနည်းဆိုရင်ဒေါ်လာတန်းတထောင်လောက်ဘုံကြုံကြီးမရောင်းလိုက်နေကိုပေးနေတာပါသူကအဲ့ဒီပိုက်ဆံတွေနဲ့လက်နက်တွေဝယ်ပြီးတော့လူတွေအများကြီးကိုထတ်တက်နေတာပ
ါ He kill more people
ပြီးခဲ့တဲ့တောက်ကြနေကစစ်ကောင်စီတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေကိုအမေရိကန်ကပိတ်ဆို့ဒဏ်ခတ်မှုတွေထပ်လုပ်ခဲ့ပေမဲ့လည်းရေနံနဲ့တဘာဝဓာတ်ငွေ့ကရတဲ့ဝင်ငွေကိုခြံထားခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီကရေဒနာဓာတ်ငွေ့တိုက်ကငွေဝင်နေတဲ့ဘဏ်အကောင့်ကိုပါသိမ်းဆီးခဲ့တာပါ။ရေဒနာဓာတ်ငွေ့တိုက်မှာမြမရေနံနဲ့တဘာဝဓာတ်ငွေ့လုပ်ငန်း MOGE, Thai PTT, ပြင်သစ်တိုတန်နဲ့ American Chevron ကုမ္ပဏီတွေကဖက်ဆက်လုပ်ကင်နေတာဖြစ်ပြီးတော့သူတို့ဟာမြန်မာပြည်ကဝန်ထမ်းတွေကိုကာကွယ်နေတာဖြစ်ပြီးထိုင်းနဲ့မြန်မာနိုင်ငံအတွင်းအရေးကြီးတဲ့ဓာတ်ငွေ့တင်ပို့တာတွေကိုလှုပ်ဆောင်နေတာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီဓာတ်ငွေ့ကရတဲ့ဝင်ငွေတွေဟာစစ်အစိုးရကိုထောက်ပံ့နေတာဖြစ်တာကြောင့်မြန်မာပြည်မှာစစ်တပ်ရဲ့ဖိနှိပ်မှုတွေကိုထောက်ပံ့တယ်လို့ဖြစ်နေတယ်လို့လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကသုတေသီမန်နီမောင်ကပြောပါတယ်။
When we talk about funding the military, it's
စစ်တပ်ကိုထောက်ပံ့နေတဲ့ငွေတွေဟာဒီလိုဖိနှိပ်မှုတွေကိုထောက်ပံ့နေတာပါ။စစ်သားတွေကိုလာကပေးထားတယ်၊စစ်လက်နက်တွေဝယ်တယ်။နောက်ပြီးလေရင်စီလိုမျိုးဝယ်တယ်ဆိုရင်တောင်တိုင်းပြည်ရဲ့အစွန်အဖျားကကြေးရွာတွေကိုရဟတ်ရင်နဲ့ဘုံသွားကျဲတာမျိုးတွေလုပ်နိုင်ပါတယ်။ဒါတွေအားလုံးဟာဆက်ဆက်နေတာပါ။ဒါကြောင့်ဒီလိုစစ်တပ်အတွက်ဝင်ငွေရတဲ့လမ်းကိုဖျက်တောက်ရမှာဖြစ်ပြီးဒါကိုကျမတို့ကတောင်းဆိုနေတာပါ။
ဒီကနေ့ဩဂုတ်လတည်းကသွေးစုံငွေလှုပ်ရှားမှုကိုမြမရေးတက်ကြွလှုပ်ရှားသူတွေကစတင်ခဲ့ကြပြီးစစ်ကောင်စီကိုငွေမပေးဖို့နဲ့မြမပြည်ကိုကယ်တင်ဖို့တောင်းဆိုခဲ့ကြပါတယ်မြမနိုင်ငံတော်ဝန်တန်းနဲ့ချီတဲ့လူတွေကလည်းစစ်ကောင်စီကိုဒဏ်ခတ်တဲ့အနေနဲ့အခွန်ငွေမပေးတာရက်စစ်မီတာကမပေးတာတွေအပြင်စစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုတပိတ်မှောက်တာတွေကိုလှုပ်ဆောင်ခဲ့ကြတယ်လို့မြမနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောပါတယ် AP ကရရှိထားတဲ့စာတစောင်မှာတော့ရတနာဓာတ်ငွေ့လုံးကွက်ဝန်ထမ်းတွေကလည်းတိုတယ်ကုမ္ပဏီခွဲဖြစ်တဲ့တိုတယ် EMP မြန်မာကမန်နေဂျာတွေကိုဥတီပြီးစစ်တပ်ကိုပေးမဲ့ဓာတ်ငွေ့ရောင်းရငွေတွေကိုစစ်တပ်မယူနိုင်မဲ့ဘဏ်အကောင့်တစ်ခုမှာထားဖို့စာရေးသားတောင်းဆိုခဲ့ပါတယ်။ဒဏ်ခတ်အရေးယူစေခြင်းနဲ့တက်ကြွလှုပ်ရှားသူတွေကဓာတ်ငွေ့လုပ်ငန်းတွေကိုရပ်ထားဖို့မဟုတ်ဘဲအဲ့ဒီကရတဲ့ဝင်ငွေကိုစစ်တပ်မယူနိုင်မဲ့နိုင်ငံခြားဘဏ်အကောင့်တစ်ခုမှာထားဖို့တောင်းဆိုနေကြတာပါ။မြန်မာအစိုးရရဲ့ခန့်မှန်းထားချက်အရ2021နဲ့22ခုနှစ်အတွင်းနိုင်ငံပိုင်ရေနံနဲ့သဘာဝဓာတ်ငွေ့လုပ်ငန်း MOGE ကကမ်းလွန်ရေနံနဲ့သဘာဝဓာတ်ငွေ့လုပ်ငန်းနဲ့ပိုက်လိုင်းတွေကနေအမေရိကန်ဒေါ်လာ1,500လောက်ရဖို့ရှိပြီးတော့ဒါဟာမြန်မာနိုင်ငံသားဝင်ငွေရလမ်းရဲ့50ရာခိုင်နှုန်းလောက်ရှိပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနက AP သတင်းဌာနကမေးခွန်းကိုတုံ့ပြန်ရမှာတော့အမေရိကန်အနေနဲ့စစ်တပ်တာဝန်ရှိသူတွေနဲ့နိုင်ငံပိုင်ကြောင်းမြတ်ရေသနာလုပ်ငန်းကိုပိတ်ဆို့ဒဏ်ခတ်အရေးယူထားတာကိုထောက်ပြပြီးတော့အကြမ်းဖက်မှုကိုကျူးလွန်သူတွေနဲ့ပြည်သူတွေရဲ့ဆန္ဒကိုနှိပ်ကွပ်သူတွေကိုဆက်လက်အရေးယူဖို့နောက်တွန်းမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညင်းညာပြောပြသွားတာပါဗျာ။သိမကြခင်မှာပဲမြန်မာအရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ကျို့ရဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကတောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ49 kHz 6153လိုင်းနိုမီတာဒီလိုင်းလမ်းမီတာ190 kHz 1505ကပါဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အများစုကတော့ရှုခံရတဲ့သဘောအာဘာဖြစ်လို့လဲဆိုတော့စက်တင်ဘာ19ရက်နေ့ဆိုရင်သူတို့လည်းနဲ့ကြီးနဲ့ဖြစ်ပြီးမှလောင်တာအချာရက်တွေမှာဆိုတော့ဒီလိုမျိုးပြစ်ခတ်မှုမရှိဘဲနဲ့လောင်တဲ့နေ့တွေလည်းရှိတယ
်ချင်းပြည်နယ်တန်တလန်မြို့ကမီးရှို့ဖျက်ဆီးခံရတဲ့အခြေအနေအပြည့်စုံကိုတိုင်းရင်သတင်းလွှာမှာနောက်ပိုင်းနှားဆင်ရဖို့ရှိပါတယ်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာကယားပြည်နယ်ကဒီစစ်ကောင်စီဆန့်ကျင်ရေးနဲ့ပြည်သူ့ကာကွယ်ရေးလှုပ်ရှားမှုဟာနေပြည်တော်နဲ့နှီးကပ်တဲ့အတွက်ကြားစစ်မျက်နှာကိုစစ်အင်အားဖြည့်ဆည်းနေပုံရကြောင်းဦးအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်ခင်ဗျာ
လူငယ်တဲ့မေလအလဲပိုင်းကစပြီးနိုဝင်ဘာလအလဲပိုင်းအထိ6လအတွင်းစစ်ကောင်စီတပ်နဲ့ခရင်နီတပ်ဖွဲ့တွေတိုက်ပွဲအကြိမ်ပေါင်းတရားကြောဖြစ်ပွားကြောင်းသိရပါတယ်။ခရင်နီတပ်မတော်ခရင်နီအမျိုးသားကာကွယ်ရေးတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ် PDF တွေကစစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်တဲ့စစ်ပွဲတွေဖြစ်ပါတယ်။ဖြန့်မြန်းနေဆိုရင်တစ်လအကြိမ်20နီးပွားတိုက်ပွဲဖြစ်ပွားတာပါပဲ။စစ်ကောင်စီတပ်သား450ကျဆုံးတဲ့အတွက်လစဉ်85ယောက်တေဆုံးတဲ့သဘောဖြစ်ပါတယ်။ခရင်နီဘက်ကတော့တပ်သား32ဦးကျဆုံးပါတယ်။စစ်ကောင်စီတပ်ရဲ့ပြစ်ခတ်မှုကြောင့်ဒေသခံအယတာတရားကျော်အသက်ဆုံးရှုံးသွားရပြီး200နီးပါးအပန်းခံရပါတယ်စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တာကြောင့်အိမ်400ကျော်ခရိယံဖျားကျောင်း9ကျောင်းပျက်စီးသွားပါတယ်စစ်ဘေးဒုက္ခတွေတသိန်းခွဲလောက်ရှိနေပြီလို့45 Rights အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါတယ်တရားနယ်ရှမ်းပြည်နယ်အစဖေကုံမြို့နယ်လွယ်ရင်းရွာမှာဒုက္ခသည်တွေအတွက်တူလောင်ထားတဲ့ဆန်တွေကိုစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးပြီးကြောင်းကိုလည်းဖော်ပြထားပါတယ
်စစ်ကောင်စီတပ်တွေဟာဇူလိုင်နဲ့ဩဂုတ်လကကယားစစ်မျက်နှာမှာအင်အား1500လောက်ဖြည့်ဆည်းထားပါတယ်နောက်တော့စက်တင်ဘာမှာစစ်ကောင်စီထရက်ကား40လောက်ဟာအင်အား300ကျော်တင်ဆောင်ခဲ့ပြီးရှမ်းပြည်နယ်ကနေဖေခုံမြို့နယ်ကိုဝင်ဖို့ကြိုးပမ်းတဲ့အတွက်ကင်းဒီပြည်သူကာကွယ်ရေးတပ်တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားတယ်လို့အော်တိုဘာ2ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်။နေပြည်တော်နဲ့နီးကပ်နေလို့ကြားစစ်မျက်နှာကိုစစ်ကူပို့နေတာဖြစ်တယ်လို့ဆိုပါတယ်။လွိုက်ကောဖေခုံနဲ့နေပြည်တော်ဟာမိုင်80သာကွာဝေးတာမို့စစ်ကောင်စီအနေနဲ့လုံခြုံရေးစိတ်ချရတဲ့အနေထားမှာအမြဲတမ်းမရှိနိုင်ပါဘူး။ဒါကြောင့်ကြားစစ်မျက်နှာမှာအရသားတွေကိုပါပြစ်မှတ်ထားပြီးတိုက်ခိုက်နေတာလို့မြင်ကြပါတယ
်ဖေကုံ PDF လှူရှားတဲ့ဖေကုံမြို့နယ်ကကျေးရွာတွေဟာနေပြည်တော်ကောင်စီနယ်မြေကပြမနာကျေးလက်ဒေသနဲ့တဆက်တည်းဖြစ်နေပါတယ်ဖေကုံလွိုက်ကောဒီမော်စုံမြို့နယ်တွေဟာကရင်နီတော်လိုင်းတပ်ဖွဲ့တွေစူပေါင်းလှူရှားတဲ့နယ်မြေဖြစ်ပါတယ်ကရင်နီတော်လိုင်းတပ်ဖွဲ့တွေဟာလက်နက်ခဲရမှာစစ်ကောင်စီတပ်ကိုမရှင်းနိုင်ပေမဲ့နယ်မြေကျွမ်းကျင်မှုတရေးခရီးနဲ့စိတ်ကြရေးရခိုင်မာမှုမှာအလွန်အားကောင်းတဲ့တပ်ဖွဲ့တွေဖြစ်ပါတယ်။စစ်အာဏာသိမ်းပြီးမှဖွဲ့စည်းတဲ့ PDF တပ်တွေဟာဒူးမီးနဲ့လုံတနက်ကိုသာကိုက်ဆောင်ပေမဲ့စစ်ကောင်စီတပ်သားအများအပြားတေဆုံးအောင်တိုက်ခိုက်နိုင်တာတွေ့ရပါတယ်။တိုက်ပွဲဖြစ်နေချိန်မှာပြည်내အုပ်ချုပ်ရေးရန်တန့်သွားတာဟာစစ်ကောင်စီအတွက်စိတ်ဓာတ်ကျစရာဖြစ်နေပါတယ
်။ကြားပြည်내ကိုခရိုင်နှစ်ခုနဲ့မြို့နယ်ခုနှစ်ခုပိုင်းခြားထားပါတယ်။လွိုက်ကော်ခရိုင်မှာလွိုက်ကော်မြို့နယ်ဒီမော့ဆိုမြို့နယ်ဖရူဆိုမြို့နယ်ရှာတော်မြို့နယ်တို့ပါဝင်ပြီးဘော်ရခဲခရိုင်မှာတော့ဘော်ရခဲဖားဆောင်နဲ့မဲဆက်မြို့နယ်တွေပါဝင်ပါတယ်မြို့ပေါင်း12မြို့နဲ့ကျေးရွာပေါင်း900ကျော်ရှိပါတယ်စစ်ကောင်စီရဲ့ချင်းမြန်တရင်ဆယ်ရင်နဲ့ အမြောက်တန်ရင်နှင်းရင်ရှိကြောင်းသိရပါတယ်။တန်လွင်မြက်အရှိဘက်ချမ်းကရှားတော့နဲ့မဲဆက်မြို့နယ်တွေမှာတိုက်ပွဲမဖြစ်သလောက်ရှားပါတယ်လို့ဆိုပါတယ်။ရိုက်ကော်ဒီမော့ဆိုဖေခုံမိုးပြေပရူဆိုဘော်ရခဲဖားဆောင်စတဲ့တန်လွင်မြက်အနောက်ဘက်ချမ်းမှာသာတိုက်ပွဲဖြစ်တာများပါတယ်။ကြားပြည်နယ်မှာလူဦးရေ3သိန်းလောက်ရှိတဲ့အနေနဲ့စစ်ဘေးဒုက္ခတွေက3သိန်းခွဲလောက်ရှိနေပါတယ်။
စစ်ကောင်စီတပ်ရင်းအများဆုံးအခြေစိုက်တဲ့အရပ်ကတော့ဘော်ခဲမြို့နယ်ဖြစ်ပါတယ်။ဦးသိန်းစင်အစိုးရရဲ့ကျပ်ဖွဲ့ဝင်ကြီးဦးစိုးသိန်းကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခဲ့တဲ့မြို့နယ်ဖြစ်ပါတယ်။2020ရွေးကောက်ပွဲမှာဦးစိုးသိန်းပဲထပ်မံအနိုင်ရရှိပါတယ်။ဘော်ခဲလူဦးရေတဝက်လောက်ဟာစစ်တပ်နဲ့စစ်မှုထမ်းဟောင်းမိသားစုတွေဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။ဘော်ခဲမြို့မှာချင်းမြန်တိုင်းရင်သုံးရင်ဈေးတက်ထောက်ပို့ရေးတက်မဟာဗျူဟာတက်နဲ့နေကြဆောင်တက်လည်းရှိတာမူကျန့်ဖို့ပါတီရဲ့အောင်မြင်လို့ဖြစ်နေပါလေအခုတော့ဘော်ခဲဟာစစ်ကောင်စီတက်နဲ့ကရင်နီပူးပေါင်းတက်ဖွဲ့နေစဉ်ဇက်တိုက်တိုက်ပွဲဖြစ်ွားတဲ့မြို့ဖြစ်နေပါလေဘော်ခဲအခြေစိုက်စစ်ကောင်စီတက်ကလည်းတာဝဲပြည်အမြောက်နဲ့ပြစ်ခတ်နေပြီးမဲ့ကရင်နီစစ်ရင်အားလျော့မသွားတာတွေ့ရပါလေစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေအများဆုံးတိုက်ပွဲဖြစ်ပွားတဲ့နေရာဟာဒီမော့ဆူမြို့နယ်ဖြစ်ပါတယ်။ရိုက်ကော်ကဒုတိယအများဆုံးဖြစ်ပြီးဘဲကုန်းနဲ့ဖူးဆူကတတိယအများဆုံးဖြစ်ပါတယ်။မိုးပြဲဘော်ခဲနဲ့ဖားဆောင်မြို့နယ်ကအနည်းဆုံးဖြစ်ကြောင်းတိုးတက်သောကရင်နီပြည်သူ့အင်အားစုကစက်တင်ဘာ18ရက်နေ့ကတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးသွားပြန်တော့အခုတခါဦးဝင်းမင်းရဲ့ဒီကျန်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကိုဗစ်မျိုးကွဲသစ် Omicron ဆိုင်ရာနောက်ဆုံးတွေ့ရှိချက်တွေကိုပြောပြထားပါတယ်ကိုဗစ် -19 မျိုးကွဲသစ် Omicron ဟာကူးစက်မြန်လွန်ပြီးကာကွယ်ဆေးအာနိသင်လျော့ကျစေနိုင်ကြောင်းသူတွေသနာတွေမှာစတင်တွေ့ရှိလာရပြီလို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်မြန်မာနိုင်ငံမှာရောဘာတွေကိုကြိုတင်သိထားသင့်ပါသလဲဒီအကြောင်းနယူးယောက်မြို့ကကူးစက်ရောဂါအထူးကဆရာဝန်ကြီးဒေါက်တာဇီယာတက်နဲ့ကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်ဗျာ
Okay ဒေါက်တာဇီယာတက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်မျိုးကွဲတဲ့ Omicron ပေါ့နော်တစ်ကမ္ဘာလုံးမှာဒီစိုးရင်တကြီးစောင့်ကြည့်နေရချိန်မှာနောက်ဆုံးဒီသိထားတဲ့ထူးခြားမှုဆိုလို့ရှိရင်အဓိကဘာကိုစပြောခြင်းလဲဆရာ
။စပြီးတော့ဖြစ်လာတဲ့အချိန်ပေါ့နော်အခုဆိုနှစ်ပတ်ကျော်တဲ့အချိန်ကြီးကိုရောက်လာတဲ့အပိုင်းမှာအများစုကတော့ဘာမှမဖြစ်ဘူးဆိုပြီးတော့ဒီတောင်အာဖရိကမှာသူတို့ပြောကြပါတယ်။ဟိုအင်္ဂလန်မှာလည်းသွားပြီးတော့လင်းစာရှင်နေမွေးလည်းပြောတဲ့အထိတောင်လုပ်တယ်ဆိုတော့ဆိုတော့ဒါပေမဲ့လည်းသူတို့ကတော့စပြီးတွေ့တာကတော့လူငယ်လေးကစတွေ့တယ်ပြဿနာအကြီးအကျယ်မရှိပါဘူးဆိုတော့အကုန်လုံးကတော့ကောင်းသွားကြတာပဲလေဆိုပြီးတော့ပြောကြတယ်ပေါ့လေဒါပေမဲ့လည်းအခုတော့ဒီအရင်တလွန်တရာမှဒီကူးစက်မြန်တာတော်တော်လေးကိုမြန်နေနောက်တစ်ခုကဒီရိုးကွဲမှာစိုးရိမ်နေပေါ့နော်ဒီ mutation ကိုခေါ်တဲ့ဒီ spike protein မှာပုံစံပြောင်းမှုတွေကတိတိတတအယူအများအယူဖြစ်လာတယ်ပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်သူတို့ကတော့ဟိုဒီထိုးထားတဲ့ကာကွယ်ဆေးတွေကို invasion လို့ခေါ်တာပေါ့เนาะသူတို့ကတော့ဒါဟို vaccine effective မဖြစ်ဘူးဆိုတာမသုံးချင်တဲ့အတွက်ကြောင့်မသုံးလဲမသုံးသင့်ပါဘူးဘာလို့ဆို vaccine ကစတေโอเคနေသေးကျွန်တော်သုံးလို့ရတယ်အတွက်ကြောင့်သူတို့ကတော့သုံးနေကြ vaccine invasion တွေဖြစ်လာဆိုပြီးစိုးရိမ်မှုတွေရှိလာတယ
်ဟုတ်ကဲ့အာနိသင်ဝင်ပြီးတော့ဖြတ်လာတယ်ပေါ့เนาะအာနိသင်ကျော်လာတဲ့တပောင
်းဟုတ်ကဲ့ကျော်လာတဲ့တပိုင်းတွေရှိလာတယ်ပေါ့ဆိုတော့တချို့ဟိုဒီကာကွယ်ဆေးတွေကအာနိသင်ပိုင်းကနည်းနည်းလေး꽌ပါတယ်ခုဗမာနိုင်ငံမှာဆိုလို့ရှိရင်တကဘာလုံးမှာ WHO ကအတိအမှတ်ပြုထားတဲ့အကာအကွယ်ဆေးကတော့8ခုပေါ့နော်ဆိုတော့ကျွန်တော်ဗမာနိုင်ငံမှာလည်းသိမှာပါအခုလွန်ခဲ့တဲ့တလ November လမှာအိန္ဒိယမှာနောက်ထပ်ကာကွယ်ဆေးတစ်မျိုးအစ်ကို WHO ကအတိအမှတ်ပြုပေးထားပါတယ
် COVID ဆင်းလို့ခေါ်တယ်
ဒီရုရှားကာကွယ်ဆေးကဒီနေ့ဒီချိန်ဒီ WHO ကအတိအမှတ်မပြုပါဘူးဒီအိန္ဒိယနောက်ထပ်တစ်ခုပေါ့နော်ဒါဒီအရင်တော့ကျွန်တော်သုံးခဲ့တဲ့ AstraZeneca နဲ့လည်းမတူပါဘူးပမာဏကမှာတော့ COVID ရှိလို့ခေါ်တဲ့အိန္ဒိယဆေးပေါ့နော်နောက်တရုတ်ပြည်မှာထားတဲ့ Sinopharm လိုဟာမျိုးလည်းမဟုတ်ပါဘူးသူက different ဟို nano particle ကိုသုံးပြီးတော့လုပ်ထားဒါပေမဲ့လည်းကောင်းသလားဆိုတော့အများကြီး effective ဖြစ်တဲ့တဲမှာတော့မရှိပါဘူး55ရာခိုင်နှုန်းလောက်ထိကောင်းတယ်လို့ပြောတယ်ပေါ့လေဆိုတော့အဲ့ဒီဟာကိုပမာဏနိုင်ငံမှာထိုးတယ်လို့ကျွန်တော်ကြားတယ်ဝယ်ပြီးထိုးတယ်လို့ကြားတယ်အဲ့ဒီ ကိုဗစ်စင်းနဲ့အိန္ဒိယနိုင်ငံမှာခြေခြေပြင်းပြင်းတုံးလာတဲ့အတွက်ကြောင့်ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုကာကွယ်ဆေးတွေကဒီအိုမီခရွန်မျိုးကွဲသစ်အပေါ်မှာပေါ့နော်ဘယ်လိုသက်ရောက်မှုရှိတာကိုစတွေ့ထားလဲဆရာကြီး
ဒီအိုမီခရွန်အခုလက်ရှိကာကွယ်ဆေးတွေဘယ်လောက်ထိကာကွယ်နိုင်တယ်လဲပေါ့ဆိုတော့သေချာတဲ့တစ်ချက်ကတော့သုံးလုံးထိုးထားတယ်ကျွန်တော်ဒီ Pfizer ပေါ့နော်ဒါတော့လေပမာနိုင်ငံနဲ့တော့တိတ်တော့မသက်ဆိုင်ပါဘူးဒီဟို Pfizer ကိုသုံးလုံးထိုးထားတဲ့လူ Moderna နဲ့သုံးလုံးထိုးထားတဲ့လူတွေကတော့ data မထွက်သေးတယ်ကျွန်တော်ပြောလို့မရဘူးဒါပေမဲ့ Pfizer ကိုသုံးလုံးထိုးထားတဲ့လူတွေကတော့ဒီနေ့ဒီအချိန်မှာပို့ပြီးတော့ effectively ကာကွယ်နိုင်နေဆိုတဲ့အပိုင်းတွေကတော့ထွက်လာပါတယ်ဆိုတော့ပမာနိုင်ငံမှာကျွန်တော်ကိုမေးကြပါတယ်ကာကွယ်ဆေးသုံးလုံးထိုးရမလားဆိုတော့ကျွန်တော်အနေနဲ့အလွယ်ကူဆုံးနဲ့အမှန်ကန်ဆုံးအဖြေတစ်ခုပြောရလို့ရှိရင်တော့ကျွန်တော်လည်းထေချာပေါ့မသိပါဘူးပမာဏနိုင်ငံမှာပေါ့ဆိုတော့ဒီတရုတ်ပြည်မှာရှိတဲ့ Sinopharm C ပေါ့နော်သူကဒီလိုမျိုး clinical trial စမ်းသပ်မှုလုပ်ထားတဲ့အပိုင်းတွေမရှိတဲ့အတွက်ကြောင့်ပြောရတာတော့ခက်ပါတယ်ဒါပေမဲ့လည်းသုံးလုံးထိုးမယ့်အစားတော့ရအောင်ပထမတစ်လုံးဒုတိယတစ်လုံးတော့ထိုးတင်ပါတယ်ထိုးလဲထိုးလို့ရနိုင်တဲ့အခြေအနေရှိခဲ့လို့ရှိရင်တော့ထိုးပါဘာလို့လဲဆိုတော့ဒီ vaccine ဒါလေဒီယောဂလက္ခဏာဒီယောဂပို့ကာကွယ်နိုင်တဲ့အနေအထားတစ်ခုရှိလို့ပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီဘလူးကာကွယ်အထောက်အကူပြုနိုင်တဲ့အနေအထားကိုစပြီးတော့တွေ့ထားပြီလဲဆရာကြီ
း vaccine ထိုးပြီးတိုင်းနဲ့ယောဂမရနိုင်တာရနိုင်ပါတယ်အခုကျွန်တော်တို့လက်ရှိဒီနိုင်ငံမှာအခု Omicron ဆိုဒီနေ့ဆိုရင်ကျွန်တော်အလုပ်လုပ်နေနေရာမှာဆိုရင်စုစုပေါင်း22 case စပြီးတော့ရလာပါတယ်ကျွန်တော်22 case COVID positive ဆေးရုံတင်ရတဲ့အခြေအနေဆိုတာကျွန်တော်လွန်ခဲ့တဲ့ Delta တုန်းကတစ်ခေါက်ကျွန်တော်တို့တွေ့လိုက်ရပါတယ်ဒါကလွန်ခဲ့တဲ့4လခွဲလောက်အခြေအနေလောက်တုန်းကရှိတာပေါ့နော်ဆိုတော့ Omicron ဒီဒုက္ခမပေးဘူးလားဆိုတော့ဒုက္ခပေးပါတယ် case အများကြီး positive ဖြစ်လာတဲ့အတွက်ကြောင့်အဲ့ဒီအထဲမှာမှကာကွယ်ဆေးမထိုးထားတဲ့လူတွေကအထူးကြမ်းဆောင်လို့ခေါ်တဲ့ intensive care unit ပေါ့နော် ICU ထိရောက်သွားတဲ့လူတွေလည်းရှိပါတယ်ဒုက္ခရောက်ခဲ့တဲ့လူတွေလည်းအခုဒီနေ့ဒီချိန်မှာရှိနေပါတယ်ဆိုတော့ခြုံငုံပြီးတော့ပြောရလို့ရှိရင်တော့အရင်တော့ COVID ဖြစ်ခဲ့တာပဲဖြစ်ဖြစ် vaccine ထိုးထားပြီးပြီဖြစ်ဖြစ် Omicron ဒီ safe မဖြစ်ပါဘူးဘာလို့လဲဆိုတော့သူတို့ဒီရောဂါရနိုင်ပါတယ်ဒါပေမဲ့ vaccine ထိုးထားတဲ့လူတွေဒီ Omicron ရခဲ့လို့ရှိရင်တော့ဒုက္ခရောက်နိုင်မှုအနေထားတော်တော်လေးကိုနည်းပါပါတယ် vaccine မထိုးထားတဲ့လူတွေနေရတော့ဒုက္ခရောက်နေမှုကတော့ဒီနေ့ဒီချိန်အထိရှိပါတယ်ပြီးတော့ဒုက္ခရောက်တယ်ဆိုတာဟိုဆေးရုံမှာအကြာကြီးနေတာနေအစနော်အောက်ဆီဂျင်တွေလိုတာအဆုံးနောက်ဆုံးကတော့အသက်အန္တရာယ်အထိကိုဒုက္ခပေးနိုင်တဲ့အထိအောင်ပါဝင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလူနေထားမှာဒီကာကွယ်ဆေးကလည်းပေါ့နော်မြန်မာနိုင်ငံနေထားရဟိုမသေးကြတာတွေရောမပြည့်စုံတာတွေရောရှိနေတဲ့နေထားမှာ Omicron ကိုအဓိကကာကွယ်ဖို့ဆိုရင်ဆရာအဓိကပါမှာချင်တယ်
အဓိကတော့လေဖြားလို့ရှိရင်ကိုအသိစိတ်တတ်နဲ့အလုံးမသွားပါနဲ့ပွဲလန်းသပင်တွေကိုတနိုင်တဲ့လောက်ရှောင်ပါလူစုလူဝေးပေါ့နော်အထူးသဖြင့်ကျွန်တော်ပြောချင်တဲ့လူစုလူဝေးဆိုတာဒီ close compartment ကိုကျွန်တော်တို့သုံးတာပေါ့လေဆိုတော့ရုပ်ရှင်ရုံလေးပွဲလန်းသပင်လေးဟိုမင်္ဂလာဆောင်ကြီးတွေဆိုဒီလိုလူတွေမှာလူကြီးအယောက်900လေးတစ်ထောင်လေးပေါ့နော်ဆိုတော့အဲ့လိုလူတွေမှာအခုဒီ Omicron စဖြစ်လာတာကျောင်းမှာပေါ့နော်တက္ကသိုလ်ကျောင်းသားတစုမှာစပြီးဖြစ်လာတယ်ဆိုပြီးတော့ပြောတယ်ပြီးတော့သူ့ရဲ့ယောဂလက္ခဏာဒီတော်တော်လေးကို꽌ပြားတဲ့အနေအထားလေးတွေရှိတယ်အထူးသဖြင့်ကောင်းကြိုက်တယ်ပေါ့နော်အလွန်တရာမှကောင်းကြိုက်တယ်နောက်တစ်ခုကဝင်းရှော့တယ်လူမအီမတာဖြစ်တယ်တဲ့စားလို့ရှိရင်ဒီနှာစီချောင်းဆိုးတာတွေအတန်ပြောက်တာတို့အနံ့ပြောက်တာတွေဒီလောက်ကြီးတိမရှိဘူးဆိုပြီးတော့ပြောကြတယ်ပေါ့လေဒါပေမဲ့လည်းဒါကတော့နည်းနည်းလေးတော့စော်သေးတယ်ပေါ့ပြောရတဲ့အပိုင်းအရောလေဒါပေမဲ့ခြုံပြီးတော့ပြောရလို့ရှိရင် Omicron ဒီအရန်ကူးစက်မြန်ပါတယ်အိမ်မှာတယောက်ဖြစ်ရင်တအိမ်လုံးထိကူးစက်နိုင်ပါတယ်အဲ့ဒီအိမ်မှာအရင်တုန်းကဟိုယောဂတက်ခံရှိတဲ့လူတွေစီဂျိုတွေ့တိုးအဝလုံးနဲ့ယောဂလူများရှိခဲ့လို့ရှိရင်တော့သူတို့ကပို့ပြီးဒုက္ခရောက်နိုင်ပါတယ်ဆိုတော့ Omicron မပေါ့ပါနဲ့သဘောတကူက Omicron ဒီ Delta လို့ပါပဲ Delta စပြီးဝင်လာပြီဆိုလို့ရှိရင်နောက်ပိုင်း case တွေအကုန်လုံးက Delta ပဲဖြစ်သွားတာပါပဲထိုနည်းတူဆိုတော့ Omicron စရောက်လာလို့ရှိရင်နောက်ပိုင်း case တွေကအကုန်လုံး Omicron ပဲဖြစ်လာပါမှာပါလို့လဲဆိုတော့ပမာဏနိုင်ငံရဲ့အင်ဒီးယားချင်းနိုင်ငံဖြစ်တဲ့စင်ကာပူမှာ Omicron case ရှိပါတယ်ယူရီးယားမှာလည်းရှိပါတယ်အိန္ဒိယမှာလည်းရှိပါတယ်ဆိုတော့ပမာဏနိုင်ငံကိုမရှိဘူးဆိုတာကျွန်တော်တို့မဟုတ်ပါဘူးမသိနေတာပဲဖြစ်ပါဟု
တ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကျွန်မရေကနာကိုနားဆင်ခဲ့ရတာပါခင်ဗျာကျွန်တော်တို့တောက်ကြနေမနေ့ခင်အစည်းအဝေးတွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတခါတော့ထိုင်းအခြေစိုက်Fever ဝိုင်းတော်သားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
။အပ
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနယ်ဇက်ဒေသတိုင်းသားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ကံပလတ်မြို့မှာခရီးရန်ဘာသာရေးခေါင်းဆောင်တယောက်ဖမ်းဆီးတပ်ဖြတ်ခံရမှုဖြစ်ပွားခဲ့ပါတယ်မွန်ပြည်နယ်ရေးမြို့နယ်ကြောင်းရွာကြေးရွာရဲစခန်းနဲ့အုတ်ချုပ်ရည်မှုယုံတို့ပြစ်ခတ်တိုက်ခိုက်ခံခဲ့ရတယ်ဆိုတာနဲ့စည်ရည်မဏိပခအတွင်ချင်းပြည်နယ်ထန်တလန်မြို့မှာနေအိမ်တွေမီးလောင်နေခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျွန်မကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းကံပလက်မြို့မှာခရီးရန်ဘာသာရေးခေါင်းဆောင်တဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးတပ်ဖြတ်မှုဒီဇင်ဘာလ12ရက်နေ့ကဖြစ်ပွားခဲ့ပါတယ်ကံပလက်မြို့မြို့ဟောင်းကျေးရွာကခရစ်တော်အသင်းတော် Church of Christ ကအသက်30ခန့်အရွယ်ဘတ်စတာဦးအောင်ဂီဟာဒီဇင်ဘာလ17ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးတာခံခဲ့ရပြီးနောက်တနေ့မှာကံပက်လက်မြို့အထက်ဘက်ဟိုတယ်အနီးလမ်းဘေးမှာအလောင်းကိုပစ်ထားခဲ့ကြတာလို့ကံပက်လက်မြို့ကအသင်းတော်ဘတ်စတာတဦးကပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်ဖွဲ့ရဲ့တပ်ဖြတ်မှုကြောင့်ချင်းပြည်နယ်မှာခရစ်ယာန်ဓမ္မအမှုတော်ဆောင်ဘတ်စတာ3ဦးသေဆုံးသွားပြီးဖြစ်ပါတယ်
မွန်ပြည်နယ်ရေးမြုံနယ်အရှိဖက်ကျောင်းရွာကျေးရွာရဲစခန်းနဲ့အုတ်ချုပ်ရည်မှုယုံကိုလူဆယ်ဦးဆိုင်ကငါးစီးစီးလာတဲ့လက်နက်ကင်ဖွဲ့တစ်ဖွဲ့ကဒီစင်မှာ၈ရက်နေ့ညနေပိုင်းကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်စခန်းမူတူရဲအုပ်အောင်ကျော်နိုင်ကျေးရွာပြည်သူ့စစ်ကောင်းဆောင်ဦးအေးမောင်ပြည်သူ့စစ်အဖွဲ့ဝင်ဦးပေါ်တို့တိုင်ယာတီတီရရှိသွားပါတယ်တိုင်ယာပြင်းထန်ရရှိတဲ့စစ်မှုထမ်းဦးကျော်မြင့်ကတော့မော်ရမြိုင်ဆေးရုံမှာပဲတည်ဆုံသွားပါတယ်ဆိုင်ကယ်စီးလာတဲ့လက်နက်ကင်အဖွဲ့ထွက်ခွာထားတဲ့လမ်းကြောင်းတွေကိုအဲ့ဒီညနေပိုင်းကကျောင်းရွာခြေဆိုင်ခမရ961တိုက်ရင်ကနေလမ်းထူတဲ့လက်နက်ကြီးတွေကြောင့်ကျောင်းရွာရှိဖက်ချမ်းကမူနီတောင်ဘုံတော်ကြီးကျောင်းမှာ၃လုံးကြခဲ့ပြီးကျောင်းဝင်အဝေးစားလုတ်ကင်နေတူအမျိုးသမီးတဦးဒူးကောင်းအောက်တိုင်ယာထိမှန်ခဲ့ပါတယ်အဲ့ဒီရက်ပိုင်းမှာပဲရေးတံပြူစရက်ကားလမ်းတစ်လျှောက်ကနင်ကမော့အောင်တပြေနဲ့ဘေးလမိုင်းရွာနီးတဝက်ရှိကရင်ရွာတွေကိုမြန်မာစစ်တပ်စစ်ကြောင်းတွေလှုပ်ရှားနေတဲ့အတွက်ဒေတာခြေဆိုင် KNU တပ်ဖွဲ့တွေနဲ့တိုက်ပွဲ၃ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်
ရခိုင်ပြည်နယ်ကြောက်တော်အခြေစိုက်စစ်စင်ရေးကုတ်ကဲမှုဌာနချုပ်စကခ6ကလက်နက်ငယ်လေ့ကျင့်ပစ်ခတ်မှာဖြစ်တဲ့အတွက်ဒေသအတွင်းကကျေးရွာပေါင်း30ကျော်ကိုသတိပေးစာထုတ်ပြန်ထားပါတယ်။အဲ့ဒီလေ့ကျင့်ပစ်ခတ်မှုကိုဒီဇင်ဘာလ16ရက်နဲ့18ရက်နေ့တွင်မှာပြုလုပ်မှာဖြစ်တဲ့အတွက်စကခဌာနချုပ်အနီးသွာလာခြင်းမပြုဖို့အခုလ17ရက်နေ့မှာမြို့နယ်အုပ်ချုပ်ရေးမှူးကရက်ကြီးအုပ်ချုပ်ရေးမှူးတွေကိုထုတ်ပြန်ထားတဲ့သတိပေးစာမှာဖော်ပြထားပါတယ်အခုလိုသတိပေးခံရတဲ့ကျေးရွာတွေကတော့ရုတ်သားကျေးရွာညောင်ပင်လကျေးရွာနဲ့မြင်းကပ်ကျေးရွာအပါအဝင်ကျေးရွာပေါင်း73ရွာရှိတယ်လို့တရက်ခန်တွေကပြောပါတယ်ဖေဖော်ဝါရီလတတိယအပတ်နဲ့ဩဂုတ်လတတိယအပတ်တွေကလည်းရခိုင်ပင်လယ်ပြင်မှာစစ်ကောင်စီတပ်ကလက်နက်ကြီးစမ်းသပ်ပစ်ခတ်မှုတွေပြုလုပ်ခဲ့ပါတယ်
ထိုင်းမြန်မာနယ်စပ်တပ်ခရဲတွင်းမှာရှိတဲ့မင်လာဒုက္ခတဲ့စခန်းမှာဒီဇင်ဘာ14ရက်နေ့ညကစခန်းထဲမှာနေထိုင်တဲ့လူတွေဟာစခန်းတာဝန်ရှိသူတွေကိုဆန္ဒပြရင်ရုံးရင်းဆန်ခါဖြစ်ပွားသွားပါတယ်ဆန့်ကျင်ဆန္ဒပြတဲ့ဒုက္ခတဲ့စခန်းတွင်းကနေထိုင်တဲ့လူတွေဟာစခန်းလုံခြုံရေးယူနေတဲ့ထိုင်းအာဏာပိုင်တွေရဲ့ယုံအဆောက်အဦနဲ့ကားဆိုင်ကယ်တွေကိုဖျက်ဆီးထားတာရှိတယ်လို့ဆန္ဒပြလူငယ်အုပ်ကိုလည်းစခန်းလုံခြုံရေးတာဝန်ရှိသူတွေရိုက်နှက်တာခံခဲ့ရပါတယ်ဆန္ဒပြမှုစတင်ဖြစ်ပွားတဲ့အကြောင်းရင်းဟာဒုက္ခတဲ့စခန်းမှာနှာခေါင်းဆေးမှမတက်ထားတဲ့ဆိုင်ကယ်မောင်းသူစခန်းနေအုပ်ကိုစခန်းရှိထိုင်းရဲတွေကဆိုင်ကယ်ပေါ်ဆွဲချပြီးဆိုင်ကယ်တိမ်ယူမှုဖြစ်ပွားရာကနေလူထုထောင်နဲ့ချီဆန္ဒပြမှုဖြစ်ပွားသားတာဖြစ်ပါတယ်အဲ့ဒီထိုင်းအာဏာပိုင်တွေဟာကိုဗစ် -19 ကာလစခန်းပြင်ဝင်ထွက်ခွင့်ကန့်တတ်ထားပြီးငွေကြေးပေးနေတဲ့စခန်းရှိသူတွေကိုမျက်နှာတာပေးဝင်ထွက်ခွင့်ပေးပေမဲ့လည်းတာမန်သူတွေကတော့ဖိအားပေးကန့်တတ်မှုတွေရှိရကနေမကျေနပ်ချက်တွေကြောင့်ဆန္ဒပြမှုဖြစ်ပွားတဲ့အကြောင်းရင်းပါတယ်လို့လည်းစခန်းတာဝန်ရှိသူတွေကပြောပါတယ်
ရှမ်းပြည်တောင်ပိုင်းဟိုပုံးမြို့အဝင်အထွက်နဲ့တောင်ကြီးမြို့အတက်အစင်းတွေမှာခီးသည်တွေကိုရဲစစ်တပ်နဲ့ရှမ်းစကားပြောစစ်ဝတ်စုံဝတ်တဲ့သူတွေကတာစီစစ်ဆဲမှုငွေကြေးတောင်းခံမှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်။အမျိုးသားတွေကြီးစည်းလာတဲ့ကားကိုတော့အထူးတာစီစစ်ဆဲမှုပြုလုပ်တယ်လို့စစ်ဆဲခံရတဲ့ K ခီးတဲ့တင်ကားဆရာတူကပြောပါရယ်နိုဝင်ဘာလကလေးကစစ်ဆေးမေးမြန်းမှုလှုပ်လာတာဖြစ်ပြီးအခုဒီဇင်ဘာလထက်မှာတော့မတ်ပုံတင်မပါသူတွေကိုပိုက်ဆံတောင်းတာတွေအမျိုးသားခီးတဲ့တွေဆိုရင်လက်ကင်ဖုံးတွေဖြွင့်ကြည့်တာတွေပိုက်ဆံအိတ်တွေပါဆွဲဖြွင့်ကြည့်တာတွေလှုပ်လာနေကြောင်းခီးသွားတွေကပြောပါရယ်ရှမ်းကယားနယ်စပ်မှာဖြစ်တဲ့ BDF လူငယ်တရက်ခါလက်နက်ကင်တပ်ဖွဲ့များနဲ့အာဏာသိမ်းစစ်တပ်အကြမ်းတိုက်ပွဲကြောင်းရှမ်းပြည် BDF တပ်ဖွဲ့များရဲ့ကြေညာချက်ကြောင့်အခုလိုစစ်ဆေးမှုတွေလှုပ်လာတာဖြစ်နိုင်တယ်လို့ခီးသွားလူငယ်တဦးကပြောပါရယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်ထန်တလန်မြို့မှာလက်နက်ကင်တပ်ဖွဲ့ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်ပြီးခဲ့တဲ့စက်တင်ဘာလကနေဒီဇင်ဘာလဇန်အထိ3လကျော်ကျော်အတွင်းမှာဖျားเจ้าတွေအပါအဝင်လူနေအိမ်ကြီး900ကျော်လောက်မီးလောင်ပြာကျခဲ့ရပါတယ်ဒီအကြောင်းကိုတော့ကိုရောဘက်ကစုစည်းထားပါတယ်ရှင်
စက်တင်ဘာလ9ရက်နေ့ကစပြီးဒီဇင်ဘာလ10ရက်နေ့အထိ3လကျော်အတွင်းထန်တလန်မြို့မှာမီးလောင်ကျွမ်းမှု17ကြိမ်ဖြစ်ပွားခဲ့ပြီးမီးလောင်မှုအများစုဟာလက်နက်ကြီးကြောင့်မဟုတ်ဘဲစစ်ကောင်စီတပ်သားတွေကတမင်တကာမီးရှို့လို့လောင်ကျွမ်းတာဖြစ်တယ်လို့ထန်တလန်မြို့ကစစ်ဘေးရှောင်ကူမီအဖွဲ့ဖြစ်တဲ့ထန်တလန် Placement Affair Committee ကကိုယ်စားလှယ်ကပြောပါတယ
်အများစုကတော့ရှုခံရတဲ့သဘောဘာဖြစ်လို့လဲဆိုတော့စက်တင်ဘာ19ရက်နေ့ဆိုရင်သူတို့လက်နက်ကြီးနဲ့ပြစ်ပြီးမှလောင်တာအခြားရက်တွေမှာဆိုတော့ဒီလိုမျိုးပြစ်ခတ်မရှိဘဲနဲ့လောင်တဲ့နေတွေလည်းရှိတယ်
။အင်ဂျင်တစ်ထောင်ခန့်ရှိပြီးလူဦးရေ1000ဝန်းကျင်နေထိုင်တဲ့ထန်တလာမြို့မှာပြီးခဲ့တဲ့စက်တင်ဘာလကအာနာသိန်းစစ်ကောင်စီနဲ့ချင်းပြည်သူ့ကာကွယ်ရေး CDF ထန်တလာတပ်ဖွဲ့အကြားမြို့တွင်းပစ်ခတ်မှုစတင်ဖြစ်ပွားလာတဲ့နောက်ပိုင်းမှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်စက်တင်ဘာလ9ရက်နေ့ကနေလူနေအိမ်တွေစတင်လောင်ကျွမ်းခဲ့တာဖြစ်ပါတယ်။စစ်ကောင်စီရဲ့လက်နက်ကြီးနဲ့ရှုမိကြောင့်ထန်တလာမြို့ပေါ်ကဇုံမွန်းလုံတျာဇေစိုက်ပြူကြီးနဲ့ဖျားချောင်းစတဲ့ရက်ကွက်၅ခုမှာမီးလောင်မှုအများဆုံးဖြစ်ခဲ့ပြီးစက်တင်ဘာလအတွင်းမှာအိမ်20လုံးအောက်တိုဘာလအတွင်းမှာ164လုံးနိုဝင်ဘာလအတွင်းမှာ298လုံးဒီဇင်ဘာလ4ရက်5ရက်နဲ့10ရက်နေ့တွေမှာအိမ်ခြေအလုံး80လောင်ကျွမ်းပြချခဲ့ရပြီလို့ Tantla Placement Affair Committee အဖွဲ့ရဲ့စည်းမတန်းအရာသိရပါတယ်စစ်ကောင်စီတပ်ဖွဲ့ကချင်းပြည်နယ်မှာထူးစစ်ဆင်ပြီးလူနေအိမ်တွေကိုမီးရှို့ဖျက်ဆီးတာဟာစီးတက်တက်ဆင်နွှဲတာမဟုတ်တော့ဘဲချင်းပြည်သူတွေရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာအထိနလန်မထူနိုင်ရေးနဲ့ချင်းပြည်သူတွေချင်းပြည်မှာမနေထိုင်နိုင်ရေးအတွက်ရည်ရွယ်တဲ့နီးပြူဟာဖြစ်တယ်လို့ချင်းမျိုးသားတပ်ဦး CNF ပြောရေးဆိုခွင့်ရှိသူ Slide ထက်နေကပြောပါတယ
်ချင်းပြည်နယ်မှာစစ်ကောင်စီရဲ့စီးရေးဖန်တီးမှုပုံစံကိုကြည့်လိုက်ရင်ချင်းပြည်သူရဲ့ဥအင်းစီစဉ်တွေဘာသာရေးအဆောက်အဦတွေ6ဝန်းနီးပါးကိုရှုပ်ဖြစ်စီခဲ့ပြီးဖြစ်ပါတယ်။နောက်ပြည်သူတွေကိုတပ်ဖြတ်ပြီးတော့အမျိုးသမီးတွေပေါ်လင်ပန်းဆိုင်ရာအကြမ်းဖက်မှုကျူးလွန်တာတွေဟာစီးရဲတက်တဲ့မဟုတ်တော့ဘူးလို့ပဲပြောချင်တယ်။ဒါကအင်မတန်အကြီးတန်းရုပ်ဆိုးတဲ့လူသားမျိုးတွေအပေါ်ကျူးလွန်တဲ့အကြမ်းဖက်မှုလို့ရလို့ပဲမြင်တယ်။
ထန်တလာမြို့ပေါ်ကပြည်သူအလုံးဟာလည်းမီးစတင်လောင်ကျွမ်းမှုဖြစ်ပွားတဲ့နောက်မှာမြို့ပေါ်မှာမနေရကြတော့ဘဲအိန္ဒိယမြန်မာနယ်စပ်ကြီးရွာတွေနဲ့တစ်ဖက်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာဒေသအတွင်းလှုပ်ရှားနေတဲ့လက်နက်ကင်တပ်ဖွဲ့တွေကဈေးတွေစီကနေအခွန်တွေကိုအဆမတန်တိုးမြင့်ကောက်ခံနေလို့ဈေးပိတ်ဆန္ဒထုတ်ဖော်နေကြပါတယ်ဈေးတွေပိတ်ရတဲ့အထိအခွန်ကြီးငွေတွေကိုကောက်ခံနေတဲ့အခြေအနေနဲ့ပတ်သက်လို့နမ်ဟောင်းကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်
။နမ်ခမ်းမြို့နယ်ထဲမှာအခွန်နစ်ကုံပိုင်းမှာဈေးတဲ့တွေအိမ်ဆိုင်ရှင်တွေကိုလက်နက်ကင်တပ်ဖွဲ့တွေကနေအခွန်တွေဈေးကြီးကြီးနဲ့ပေါ်ပေါ်တင်တင်ကောက်ခံလာနေလို့ဒေသခံတွေအခက်အခဲရင်ဆိုင်နေရပါတယ်။အဖွဲ့စည်းတိုင်းလိုလိုကလာရောက်ကောက်ခံနေတဲ့အကြောင်းနမ်ခမ်းမြို့ခံအိမ်ဆိုင်ဖွင့်ထားတဲ့ပိုင်ရင်းကအခုလိုပြောပါတယ်
။အားခက်ခဲတာပါနော်။တစ်လလုံးမှာခုကရောင်းရတဲ့ငွေရောအမြင့်ငွေရော၃တင်းရချင်မှရပါဘောနော်လူတဲ့အရန်သားနဲ့နောက်ပြီးတော့ယောဂါကလည်းတမျိုးပေါ့နောက်ပြီးတော့အဖွဲ့လည်းမဟုတ်ဘူးဘောနော်ခုကအဖွဲ့လေအများကြီးဘောနော်နှစ်ဆောင်နဲ့သုံးဖွဲ့လေးဖွဲ့လောက်ရှိတာပေါ့အဲ့လိုမျိုးဖြစ်နေအများဆုံးပေးနေရတဲ့အဖွဲ့ကတော့ PNL ဘောနော်သူတရအနေနဲ့ကျတော့SSPD ဘောနော်ညနေအထက်မှာကျတော့ဆိုင်ကြီးတွေကျတော့ KIA နဲ့ပါကြတာဘောနော်ဟောအောက်ရှိအဆက်တည်းပါတာ
နမ်ခမ်းမြို့မှာမြို့မစည်းအောင်မြတ်တာရက်ွက်ကဟင်းရွက်စည်းနဲ့ပန်ပွဲညဈေးတန်းဆိုပြီးဈေးသုံးခုရှိပါတယ်ဈေးဆိုင်ခန်းက1000ကျော်ရှိပြီးအိမ်ဆိုင်တွေလည်းအများကြီးရှိနေပါတယ်လက်နက်ကင်တပ်ဖွဲ့တွေဟာအိမ်ဆိုင်နဲ့ဈေးဆိုင်ကြီးတွေကိုအခွင့်ကြီးကြီးကောက်ခံပြီးလက်ရှိမှာတော့ဈေးထက်ကဟင်းရွက်သေးတွေပါမကျန် ောက်နေတယ်လို့ဈေးတယ်တွေကပြောပါတယ်အခုလိုနိုင်ငံရေးရှုပ်ထွေးနေတဲ့ကာလကိုဗစ်ရောဂါကြောင့်ဝမ်းစာရှာစားရခက်ခဲနေတဲ့ကာလမှာလူထုအပေါ်ဝန်ထုတ်ပိစေတာမျိုးမဖြစ်သင့်ဘူးလို့ရှမ်းတိုင်းနာမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ပြောခွင့်ရစိုက်လစ်ကအခုလိုမချက်ပြုပြောဆိုလိုက်ပါတယ
်မသိလို့ပေါ့ဗျာပြည်သူလူထုမခံမရနိုင်လောက်အောင်တရားလွန်အခွန်အတုပ်ကောက်ခံတာမျိုးကိုလည်းပဲလုံးဝမလုပ်သင့်ပါဘူးဒီလိုကိစ္စရပ်မျိုးကျူးလွန်လာတာများတာနဲ့အမျှနေရဆုံးခွာထွက်ပြေးတာတွေပုံများလာနိုင်တယ်။တစ်ချိန်တည်းမှာပြည်သူလူထုရဲ့အယုံကြည်ကင်းမဲ့တာမျိုးကိုကြုံတွေ့လာရနိုင်တာမို့လို့သက်ဆိုင်ရာအဖွဲ့အစည်းတိုင်းကဒီကိစ္စတွေအပေါ်မှာကြက်ကြက်မက်မက်ကင်တွဲထိမ့်သိမ့်ဖြေရှင်းချက်ဖို့လိုအပ်တယ်လို့မြင်ပါတယ်ဗျ
။အခုလည်းပဲအခွန်ခတွေကို TNLA ကကောက်ခံနေလို့နှမ်ခမ်းဈေးသူဈေးသားတွေကဒီဇင်ဘာလ23ရက်နေ့ကနေ18ရက်နေ့အထိဈေးပိတ်ဆန္ဒထုတ်ဖော်နေကြပါတယ်။နှမ်ခမ်းမြို့မှာတင်မဟုတ်ပဲ TNLA ထိန်းချုပ်နေမြေအလုံးမှာအခွန်ကောက်ခံနေတာဖြစ်ကြောင်းအခွန်တွေကိုရှော့ပေါက်ကောက်ထားတာဖြစ်ကြောင်းပြောခွင့်ရဘုံမူမိုင်းအကျော်ကပြောပါတယ်။နှမ်ခမ်းဈေးကြီးပိတ်ထားတာကြောင့်ဈေးတဲ့တွေရောဈေးဝယ်တွေအတွက်ပါအခက်ခဲဖြစ်နေရတယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်။
အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါ
ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့မှာခရီးရန်ဗာရာရေးကောင်းဆောင်တဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးတပ်ဖြတ်မှုဖြစ်ပွားခဲ့ပါတယ်မွန်ပြည်နယ်ရေးမြို့နယ်ကျောင်းရွာကြီးရွာရဲစခန်းနဲ့အုပ်ချုပ်ရေးမှူးရုံးတို့ကိုလက်နက်ကင်အဖွဲ့တပ်ဖွဲ့ကဒီဇင်ဘာလ၈ရက်ညနေပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်စခန်းမူတူရဲအုပ်အပါအဝင်အုပ်ချုပ်ရေးအဖွဲ့တွေထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။ဒေါက်တာရှင်တွေခုနားဆင်နေခဲ့ကြတာကတော့ကျွန်တော်တို့ဖီဘာဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်ကလေးပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအာမီပါ
တိုင်းသားဒေသတွေမှာကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာပေးပို့လိုတယ်တေးသချင်းတောင်းညင်တယ်ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအောက်ကူလာကတာလီဘန်တွေထိန်းချုပ်လိုက်တဲ့နောက်မှာအိန္ဒိယပါကစ္စတန်နိုင်ငံတွေကိုထွက်ပြေးခိုလုံတဲ့အာဖဂန်နိုင်ငံသားက၃သိန်းကျော်ရှိနေပြီးအခုတော့ပါကစ္စတန်အစိုးရကသူတို့ကိုနေရပ်ပြန်ခိုင်းနေပါပြီ။ပါကစ္စတန်နိုင်ငံဟာလက်ရှိမှာဒုက္ခသည်ဖြစ်နေတဲ့တရားဝင်သတ်မှတ်ခံရသူတွေနဲ့စီးပွားရေးကြောင့်တရားမဝင်ပြောင်းရွှေ့အခြေချသူတွေအပါအဝင်အာဖဂန်နိုင်ငံသား၃သန်းလောက်ကိုလက်ခံထားရတာဖြစ်ပြီးအခုနောက်ထပ်ဝင်ရောက်လာသူတွေကြောင့်မခိုင်မာတဲ့သူတို့ရဲ့စီးပွားရေးခံနိုင်ရှိတော့မှာမဟုတ်ဘူးလို့လည်းပါကစ္စတန်ပြန်ကြားရေးဝန်ကြီးကပြောပါတယ်။အိန္ဒိယအရှိမြောက်ပိုင်းမြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသမှာလှုပ်ရှားနေတဲ့အိန္ဒိယသဘုံအဖွဲ့ကအဖွဲ့ဝင်၅ဦးကိုမြန်မာအာဏာပိုင်တွေကအိန္ဒိယအစိုးရကိုလွှဲပြောင်းပေးရခဲ့တယ်လို့အိန္ဒိယရဲတပ်ဖွဲ့ကကြေညာပြေးနေမှာပြောပါတယ်။မဏိပူဒေသကိုအိန္ဒိယကနေခွဲထွက်ဖို့အတွက်1988ခုနှစ်ကစပြီးအိန္ဒိယအစိုးရနဲ့တိုက်ခိုက်နေတဲ့ PLA ပြည်သူ့လွတ်မြောက်ရေးတပ်ဖွဲ့ကအဖွဲ့ဝင်၅ဦးကိုအိန္ဒိယလေတပ်ကလေရင်နဲ့ဗိုလ်တပ်ဖွဲ့နေမှာမြန်မာနိုင်ငံကနေမဏိပူပြည်နယ်ထဲကိုခေါ်ဆောင်ခဲ့တယ်လို့အမည်မဖော်လိုတဲ့ရဲအရာရှိကပြောပါတယ်။အခုပြန်ပို့ခံရသူ၅ဦးကမနစ်ကဩဂုတ်လထဲမြန်မာအာဏာပိုင်တွေဖမ်းဆီးပြီးစကိုင်းဘက်ကအကျဉ်းထောင်မှာချထားသူတွေလို့လည်းရဲကပြောပါတယ်။မြန်မာနိုင်ငံမှာပြင်းထန်တဲ့အကြမ်းဖက်တိုက်ခတ်မှုတွေကိုမြန်မာစစ်တပ်ကအရှိန်မြင့်လှုပ်ဆောင်လာနေတဲ့အတွက်အရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းမှုချုပ်စီကိုနိုင်ငံတကာအလုပ်သမားတမကများအဖွဲ့ချုပ် IDUC ကစာရေးသားပေးပို့တောင်းဆိုလိုက်တယ်လို့ဒီဇင်ဘာ18ရက်နေ့ကြေညာချက်ထုတ်ပြန်ပါတယ်။ဗီဇာပြန်ကိုရိုနာဗိုင်းရပ်စ်ပိုးတဲ့ Omicron ဟာအသက်ရှူလမ်းကြောင်းထဲမှာပိုးပြီးလှင်လင်းမြန်မြန်ဆပွားနိုင်စွမ်းရှိတယ်လို့ဟောင်ကောင်ကသိပ္ပံပညာရှင်တွေတွေ့ခဲ့တဲ့အတွက်ဒါဟာကဘာတလွားဒီပိုးသက်ကူးစက်မှုဘာကြောင့်တိတ်မြန်ဆန်ရလဲဆိုတာကိုရှင်းပြနိုင်ပါပြီ။ Omicron ပိုးဟာအဆုတ်ထဲကိုဝင်သွားတဲ့ပင်မလေပြွန်ထဲမှာဆိုရင် Delta ပိုးထက်အဆ80ပိုးပြီးတော့မြန်မြန်ကြီးထွားနိုင်တယ်လို့ Dark Web နမူနာစမ်းသပ်မှုတွေမှာတွေ့ရပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Super Tayap တို့ဖြစ်ကြပါတယ်။တောင်းကြနေမနေ့ကင်း VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့လိုင်းလန့်မီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ပေးခဲ့တာပါ။
သရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနှားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.